ချမ်းသာစွာလာဦးကြပါယနေ့မြန်မာတက္ကသိုလ်1368ခုနှစ်ကဆုံလာဇန်တရက်ခရစ်နှစ်2009ခုနှစ်4လပိုင်း16ရက်တနင်္လာနေ့နံနက်7နာရီချိန်ရန်ကုန်မြို့လေးစုတော်ဘုရားရှင်တို့၏အမွေနှင့်ကိန်းဝစံပယ်တည်ရှိရာဖြစ်တော်မူသောရွှေတိဂုံစေတော်မြတ်ကြီး၏အရှိဆောင်တန်းဦးပါသုံးလုံးဝိပဿနာပြန်ပွား၏အဖွဲချုပ်ဝိပဿနာပညာတက္ကသိုလ်အစဉ်သဖြင့်သုံးလောကထွတ်ထားရှင်တော်ဘုရားသည်မဟာကရုဏာသမပတ်ကိုဝင်စားတော်မူ၍ဒုက္ခခတ်သိမ်းအစဉ်ကင်းငြိမ်းစေခြင်းငါဆွမ်းနိုင်သောတတိအာနုဘောရှိသောဝိပဿနာအကျင့်မြတ်တရားတော်များကိုဟောကြားတော်မူခဲ့ပါသည်။ထိုဝိပဿနာအကျင့်မြတ်တရားတော်တွင်မှမဟာသီရိသံအခန်းပေါင်း20ခန်းတို့တွင်ယခုသင်ပြဆဲရောက်ဆဲအခန်းကတော့အခန်း3ဖြစ်တဲ့သံပစညအခန်းပေါ့။ဒီသံပစညအခန်းအချက်ပေါင်း22ချက်ကိုချုံးငုံပြီးတော့ကုသလဓမ္မအကုသလဓမ္မဆိုတဲ့ကုသိုလ်အကုသိုလ်တရားနှစ်ခုနဲ့နိုင်ဆိုင်ပြီးတော့ရှုဖို့ကိုပြင်ပြခဲ့တယ်။သို့တော်ဒကာဓမ္မတွေကခွန်ကြီးခမ်းမန်းကြည့်တယ်။သဘောတော်ပေါက်တယ်။မကြားဘူးတာကိုပြုံးနေကြ။ဒီတရားမျိုးကထပ်တလဲလဲကြားနာရပါလား။ကြားနာပြီးတော့တစ်ချိန်တစ်ချိန်မှာအနာလေးယူပြီးတော့တရားအာယုံသက်ဝင်ပြီးတော့ငါနှလုံးသွင်းကျင့်သုံးလုပ်ရမှာလေလို့အဲ့လိုလေ့ကျက်ရပါတယ်။အဲ့ဒါမှလည်းပဲဒီတရားတွေကိုလွယ်လွယ်ကူကူဖြစ်နိုင်တယ်ဒီတော့အရေးကြီးဆုံးကဘာလဲလို့ဆိုတော့ဘုန်းကြီးအနေနဲ့ပေါ့ဘုန်းကြီးစဉ်းစားတယ်တက္ကလာပလုံကိုရင်လေးဘွားကနေပြီးတော့ယဟန်ဘဝစာတင်နာဘဝယဟန်ငါးဘဝမှာစာကြရန်ပြီးခဲ့ယဟန်တဝါရတဲ့ကတရားတိုက်ကြီးမှာတရားအထုတ်ရတယ်ယဟန်မှာရဲ့ကျေးဇူးပေါ့အဲ့ဒီရန်9ဝပြီးတော့အခု49ဝဆိုတော့ဒီ54နှစ်လုံးလုံးမဟုတ်ပြီမယ်လို့စာသင်ပြီးတဲ့ကတရားဓမ္မကိုရှားဖွေခဲ့ရှားဖွေခဲ့တော့ဆရာကြီးဥပ္ပဇင်ကိုနဲ့တွေ့တော့ဘုန်းကြီးတို့ကပြောရရင်တကယ်တော်သားအဖြစ်ဟိုကိုင်ကြီးဝင်းတဲ့တုန်းကတော့ဘဲမှမထွက်ရဘူးဆိုတော့လုံချင်းဝထုတွေပါတယ်ဖတ်ဖူးတာပေါ့ဒီရန်ကုန်ကံတော်ကြီးရနတ်ပြည်နတ်တော်ဥယျာဉ်မှာရှိတဲ့ကံတော်ကြီးတဲ့ကိုပဲတာယာတဲ့အကြောင်းတွေဖွဲ့လို့ရေးထားတော့ရန်ကုန်ရောက်လာတော့ကံတော်ကြီးသွားခြင်းတယ်မတော်နိုင်ဘူးစာနဲ့အမြဲနှစ်ဘန်းချနေရတော့ဒီနေ့ဟိုစာ9ဝတက်ရတော့9ဝဆိုတဲ့က9နာရီပေါ့ရောက်လာတော့ပထမကြီးတန်းအဲ့ဒီချိန်ခါတည်းကဒီပထမကြီးတန်းနှစ်ချင်းအောင်မှုဆိုတော့တော်တော်ခဲရင်းတယ်ဖုန်းကြီးတို့ဖြာဘဝသမိန်တော်ကဥိဥိဒါသကနဲ့ဖုန်းကြီးနဲ့နှစ်ပါးအဲကျန်တာတွေက၄၅ကကြာရေးပဲအဲ့တော့စောင်းဝဲပြီးမှပဲကံတော်ကြီးကိုတငယ်ချင်းလိုက်ဖို့ခိုင်းရတယ်ညနေစောင်းလိုက်ဖို့ခိုင်းတဲ့အခါကျဘယ်မလဲกว่าကံတော်ကြီးဒါနဲ့ဒီကျုံးရောက်ဖို့ကျုံးရောက်ရှောက်သွားနေပြီမင်းဒါကံတော်ကြီးပဲနေတယ်မင်းစောစောကပြောဘောကွာတို့ဆုံးကပြတ်သွားနေနေရာကြီးပဲလို့ဟုတ်ကဲ့အဲ့တော့ဘာပုသုတာမှမရှိဘူးဘာဥဒ္ဒမမရှိတော့အခုဘုန်းကြီးတူလေးပြောပါတော့အကြောင်းသားလေးဟိုကလေးလေးရဲ့အဖေကအကြောင်းသားသူကဘုန်းကြီးတို့တဲ့စောရောက်တယ်ဒီညောင်းတိုက်ကိုအဲဒီအကောင်ဘယ်တော့သွားတော့မတွေ့ညဆယ်နာရီ7နာရီဆိုသူရှိသွားမတွေ့တော့အဲ့ဒီမှာကြောင်းသားတွေနေတဲ့နေရာမှာစောက်တုတ်ဒီ site လောက်ပေါ့ဒီ site နီးနီးလောက်ဟန်ကြပန်ကြဆိုတဲ့စောက်ကောက်ခတ်ဒီမိုးနေရရှိရရေးလို့ပကြီးငွားနောက်ကရေးလို့စာအုပ်ကိုလက်ကမချနိုင်ဘူးသိသဘောကြဒီနာမည်ကြားဘူးသူရောက်ရောက်ပဲရှိတယ်အဲသူတို့ပြောတော့အဲ့စာအုပ်ကမဆက်ပေးလို့သူကတွေးလိုက်တာပါပဲတွေးလိုက်တော့လဲဆရာကြီးကသူရေးသားတာတွေကိုတိပြတ်ခိုင်းတယ်တော့ငါဓမ္မစရိယမလို့ခိုင်းတယ်လို့လို့အောက်မိတယ်နောက်တစ်နှစ်နှစ်ကြာတော့မှခေါ်တော့ဒါလေးဖတ်ကြည့်ပါဦးသဘောကြကူးရေးလိုက်ဟိုငါသင်ပေးနေတာကိုလို့အစဟာငါဆရာတင်နေအောင်ပြတာအဲ့လိုအကျိုးဝင်လာတော့မှကိုတော့ဘယ်တရားပွဲသွားနားထောင်ဘယ်တရားတိုက်သွားအားထုတ်ပြန်လာလို့ရှိရင်ပြောရတယ်ဘ ုန်းကြီးတို့ကမဟောရဲဘူးလေရဟန်းငယ်ဆိုတော့ဟောပါကိုတော်ရဲ့အဲ့တော့မဟောရဲ့တော့အဲအဲ့ဒီဆရာကိုတော်လောက်သိလို့လားသူတမ်းမဲ့ကြီးတာကြီးတာပဲကိုတော်ဒီလိုဒီချက်လက်ကတော့ဒီနေရာမှာဒီလိုပြောတယ်အဲ့တော့ကျန်းကနဲ့မကိုက်ဘူးကိုက်တယ်အဲ့ဒီလိုမြင့်တင်ပေးတာအဲ့နောက်ဆုံးတရားပရင်ကိုဘယ်လိုတင်လိုက်လဲဆိုတော့ဘုန်းကြီးတို့ကြီးကလာလို့ရှိရင်ဒီကိုယထာ12နာရီရောက်တယ်ဝင်းနှုတ်ဆက်ခဲ့ဆောင်းရပြီပေါ့အဲမနေ့အစောကြီးပဲတဲတဲ့ကျောင်းကိုလာတယ်4နာရီလောက်ဥပဒေရှိတဲတဲ့လာတဲ့ကျောင်းသားလေးကဟာဒီချိန်လာလို့တော့တဖို့ပဲဖြစ်မယ်အဲလင်းကားကဖြစ်တော့မှလွတ်လိုက်ဆိုတော့ဘုန်းကြီးကဆောင်းကြုံနဲ့ကရင်ပေါ်မှာပက်လက်မားကလည်းဆိုဆရာကြီးကလက်ဝါးနဲ့ဟုတ်တာကိုတော့ကိုတော့မထနဲ့ဒီမှာဒီကလက်ညှိုးထောက်ပြတာကြည့်ဆိုတရားပွဲကျင်ညာထားတာနှစ်ဖြင့်ကဟာဘယ်ဖြစ်မှလဲဇွန်းညင်းတော့စကားကတို့ကဘုန်းကြီးတို့လိုအပူမပြောဘူးကိုတော့ကိုတော့ဘလို့မှမသိဘူးတပည့်တော်ကပကြီးငုံဆိုတာတကဘာလုံးသိတယ်နာမည်ပြက်ရင်ကိုတော့မပြက်ဘူးကြွတပည့်တော်နာမည်ပြက်ပါကိုတော့ယုံလုံးခိုင်းတာအဲ့လိုဇွဆွဲတင်ခဲ့တာဒီနေ့အခြေကြီးပွဲပေါ့အဲ့တော့အခုဘုန်းကြီးချုပ်ပြောလို့တာကဘုန်းကြီးတို့ဘာဘုဒ္ဓါမှမရှိပါဘူးစာတင်မှုတာပဲဆရာရင်းရှိကများစွာလဲရတယ်အဲသူကနေပြီးတော့ဘယ်သွားဘယ်သွားဘယ်မှာအထုတ်ဘယ်တရားပွဲမှာသွားအဲ့လိုဟာတယ်လဲအများကြီးရအဲ့ဒီလိုနဲ့ပဲနေစရာရန်ကုန်မှာ600တရားမရှိသတင်းကြောကနေပြောင်းလိုက်တာနေုံလအထိ600ပြောင်းမှာပါလဲဒါလို့သင်္နားကတော့လာပြတနပြပြီးတယ်ဆို9နာရီဆိုရင်ဆုံးကထွက်သွားအဲကိုစုတ်ကိုခန်းစားဆရာကြီးကိုအာမခံကိုတော့တရားဓမ္မလတ်လာပါကိုမလိုက်စားနဲ့နော်ခေါင်းညက်ရတယ်ကိုစုတ်ကိုခန်းစားပြီးတော့ဒီတရားတော်တွေကိုဘယ်သူမှကြိုက်ကြိုက်မကြိုက်ကြိုက်အမုန်းခံသင်မယ်လို့ဖုံးဖြတ်သားမှာကိုတော်ရဲ့အဲ့ဒီလိုနောက်အနောက်ပိုင်းဆေးဝန်ကြီးမှာဆရာကြီးအသက်ကောင်ကနေကြတော့လက်ဆွဲထားတယ်သိမပြောနိုင်တော့ကိုတော့ဆက်လို့အဲ့မှာခေါင်းညှိပေးလိုက်ရတယ်အဲ့တော့ဘုန်းကြီးတို့ပြောလို့တာတသက်ကာလပတ်လုံးဘုန်းကြီးစူးစားလိုက်တာနေရေးပြောပါတော့တစ်ချိန်မှဒီလိုအဆောက်အဦကြီးနဲ့ဒီလိုချွေတကုံချီရင်းမှာနေရာဖြစ်လာလိမ့်မယ်လို့စိတ်ကူးမပြောနဲ့နည်းနည်းလေးမှနှလုံးမသွင်းခဲ့ဘူးအဲ့တော့စူးစားလိုက်ရတာနေရေးကောင်းသွားပြီဘုန်းကြီးပြောနေတာนี่ก็กล้องตัวสกาธรรมอาเมียแล้วช้างๆตาตาตื่นไปแล้วยะบาจันเนาะเลยสรอกเตยยี้อวดจู้ซ่าอ่ะเรามั้ยพ่อพี่รู้เตยยี้ก้าวออกมั้ยณလုံးตวินเมียเตยาชุชินจินเมียเตยาดีเตยาเนี่ยมีทวบอี้จี้ได้เออเตยาอ้าทุบแต่เตยาอ้าทุบแต่สรสึกอลุเว้ยสึกอลุก็อะห่าလုတ်တက်သွားပြီဆိုရင်ခွန်ကြီးကလုတ်တက်အောင်သင်ပေးတာအဲလုတ်တက်အောင်သင်ပေးတော့တသက်ကလာပါလုံးဒီတစ်ခုခုတော့တရားကိုတော့မိမိသဘောကျတဲ့အချက်လက်တစ်ချက်ကိုတော့ဒါလုတ်ပါပဲဆိုတော့မပြတ်နှလုံးသွင်းသွားဖို့အဲ့ဒါကိုခွန်ကြီးကဥတီတီသင်ပေးတာသင်ပေးတော့ပုဂ္ဂိုလ်တိုင်းခံယူနိုင်ခဲ့တယ်တရားတော့သိသိမ့်မွေ့အဲ့တော့ညယဟန္တာဆိုတာသိနိုင်တဲ့အကြောင်းခုမနေ့တစ်ခုလေးဆက်ပြောမယ်ယဟန်တရားဆိုတာငါတရားအားထုတ်နေတယ်လို့မပေါ်လွင်စေရဘူးမှတ်တာနော်ယဟန်တရားဆိုတာငါတရားအားထုတ်နေတယ်လို့မပေါ်လွင်စေရဘူးအဲ့ဒါတတော်ရင်ဖျားဖျားရှင်ရှိစဉ်ခါတော့ကယဟန်နဲ့ရပေါ်လွင်အောင်စစ်သုံးကြတယ်ပေါ်လွင်အောင်စစ်သုံးတော့ဒကာရမအများကြီးညိုကြတယ်သူပြတန်းညာဥပ္ပရိယဝင်ညထွက်ကြဘလို့ပေါ်လုံးအောင်ကျင်းသုံးကြလဲဆိုတော့တကြောင်ဒီအဆောင်တစ်ခုဒီနေတယ်အောက်ထမနေတဲ့ကိုတော်ကဒီယဟန်မိပြီးငါမိပြီးတရားကိုရတယ်လို့မပြောကောင်းဘူးလို့ပြင်ညာလိုက်တဲ့ခါကျတော့မိမိကိုယ်ကိုတော့မပြောဘူးအောက်ထမနေတဲ့ကိုတော်ကအပေါ်ထမှာသိအားထုတ်တဲ့ပုဂ္ဂိုလ်ရှိတယ်အပေါ်ထကကိုတော်လဲတို့ဒီလောက်မအားမထုတ်နိုင်ဘူးဘုအောက်ထမရှိတယ်တောင်းကြောင်းမြောင်းကြောင်းတောင်ကျောင်းကလည်းမြောက်ကျောင်းကိုညွှန်တယ်မြောက်ကျောင်းကလည်းတောင်ကျောင်းကိုညွှန်တယ်အဲဒီလိုတွေဖြစ်လာတဲ့အခါကျတော့ဒကာဓမ္မတွေကသိသရာတရားဖြစ်ကြလူကြတန်းကြဥဟောရိယသွားကြလာကြဝิญညာထွက်ကြတို့တို့ပြောတော့ဘုရားရှင်ကိုယ်တော်မြတ်တန်ဃာတော်များကိုအားလုံးကိုအစည်းအဝေးခေါ်လိုက်ပြီးတော့အတိတ်ကိုဆောင်ပြီးဟောတယ် ငါဖះအလောင်းနုစဉ်အခါတော့ကဖះမင်းမင်းမဖြစ်မီရှေ့အဖို့ဖះအလောင်းအဖြစ်ပါရမီဓာတ်ခံအလွန်နုစဉ်အခါတော့ကငင်ကမြေကံဘေးမှာဒါ950ဇတ်တော်တဲမှာပါတယ်ဇတ်နံမဲ့တော့မေ့နေတယ်ဒါဆိုင်မဘွားအငယ်သားလောက်ကတက်ခဲရတာပေါ့ငင်ကမြေကံမှာတော်ကြီးတဲမှာလေးတိုင်စဉ်ကမ္မထံကြောင်းအိယာနှစ်ခုစက်လို့ညီတော်နောင်တော်သတင်းသုံးမှုတယ်သတင်းသုံးမှုတဲ့အခါကျတော့ယဟန်တရားကိုသာလဲအပတ်တကုတ်စူးစမ်းအားထုတ်တော်မူကြတယ်ဥဒရာဟေတုဝန်ရေဆိုတဲ့သုံးစာရေးတော်ရေးကိုအားထုတ်တော်မူကြဘူးအထိုက်လျောက်သုံးကကြိမ်သုံးခါတယ်ရသမျှနဲ့ရောင်ရဲတင်းတိမ်အလုံးခေါင်းပါတယ်ဒီနေ့တနေ့တော့သုံးစားကြိမ်မှညီတော်ပြန်ရောက်မလာဘူးစောင့်တယ်နောင်တော်ကစောင့်ရတဲ့အချိန်လွန်သွားတဲ့အခါကျတော့နောင်တော်ဖုံးပေးလိုက်ပြီဖုံးပေးလို့ပြီးတာနဲ့တပြိုင်နဲ့ညီတော်ပြန်ရောက်လာတယ်ညီတော်ကဘာကြောင့်နောက်ကျနေလဲဆိုတော့ဒီနေ့မှစူစူတန်းလူတွေဆွန်းလောင်းလူတွေဆွန်းရစချတရားတွေနဲ့အချမ်းပဲရတော့ညီတော်ရဲ့စိတ်ထဲမှာမြင့်စင်ဆွန်းခေါင်းပါတယ်ဖာရီတော်ကြီးဒီနေ့တော့အားကြီးရတယ်ပြည့်စုံတယ်နောင်တော်ကိုနှစ်သိမ့်အားရောက်အောင်ကျွေးလိုက်ဆမ်းမယ်ဆိုတဲ့စိတ်ကလွန်ကဲလာခဲ့တယ်အဲ့တော့ရောက်လာတာနဲ့နောင်တော်ကိုဖုံးပေးဖို့တိုက်တွန်းတယ်နောင်တော်ကညင်းပယ်တယ်ညင်းပယ်တော့ညီတော်မျက်နှာပြက်သွားတယ်ဆိုကြဆိုအိမ်ဧည့်ပဲလာတယ်အိမ်ရှင်မကတကယ်ပဲသရတရားနဲ့သမင်းကျွေးတယ်ဧည့်ကဇွညင်းနဲ့ဆိုရင်ကျွေးရတဲ့လူကဟုတ်ကဲ့လားစိတ်မသက်တာတော့မျက်နှာပါညှိုးတာပေါ့အဲ့ဒီအဖြစ်မျိုးလို့ဖြစ်တော့နောင်တော်ကပြန်ပြားလေးတစ်ပြားယူဆုပ်ပြီးတော့ညီတော်ဒီမျှဆိုရင်တင့်တော်ပြီကျင့်တ်ကောပေါ်ကြံကြလေးတရားကိုယူဆုပ်လိုက်အဲ့တော့ဘာကြောင့်နောင်တော်ကညင်းပယ်တယ်လဲဆိုတော့နောင်တော်ကဧကသနိဒူတင်ဆောက်တည်တယ်ဘုန်းကြီးတို့ကိုရင်တို့ကတော့ဆောက်တည်ခဲ့ရတယ်ဘုန်းကြီးတို့ဆရာဘုန်းကြီးကဘုန်းကြီးတို့ရွာသားပေါ့ဘယ်ရှင်ကတော်ထွက်သွားလဲမသိဘူးသူပြန်လာတဲ့အချိန်ကျတော့ဘုန်းကြီးကចောင်းသားပေါက်စာဖြစ်နေနောက်ရေဘူးကျန်းကန်းလာလိုက်ရတယ်ပြည်ပြည်စုံစားဆုံးမကမဲ့မစားဘူးအလောင်းတော်ကတ္တဝါဆိုတဲ့ကြောက်နံရံကြီးကို49ရက်တရားထိုင်ပြီးတော့သစ္စာဒိဋ္ဌာနဲ့ဖွင့်ဝင်တဲ့ပုဂ္ဂိုလ်အဲ့လောက်ကျင့်သုံးတယ်အဲသူနဲ့နေတဲ့စင်္ခါတော်တော့ဒုတိယမေဆောက်တည်ရတယ်ပြောလို့ကဧကတနိဒုတိယဆိုတာဘာလဲဆိုတော့အာယုန်တက်ကနေပြီးတော့နေမွန်းတိအထွင်းအတွင်းကိုတထိုင်နဲ့အထိုင်မပြတ်ဖဲနဲ့စားလိုက်တယ်အထိုင်တဆန်းကြီးပြင်လိုက်တာနဲ့ပြိုင်နဲ့ဒီဒုတိယပြတ်သွားပြီအစပြန်ဆောက်တည်အဲ့ဒါဧကတိဒူတင်ဒူတင်ဆိုတာဒူရတတ်မဲ့တဲ့တဏှာလောဘကိုခေါင်းပါအောင်အချိန်မီလေးစားတော့ဟုတ်ကဲ့စားတဏှာအလိုတို့လိုက်တာပေါ့ခွန်ကြီးတို့အခုတော့ရှစ်ဆရာတော်ကြီးပြောတဲ့ဒုက္ခရတယ်မိโกမဆဲယဟန်မွေတဲ့ခွန်ကြီးရဲ့ကိုရင်လေးတစ်ပါးနဲ့အခုเจ้าမနေတော့ကတော့မနဲ့အာယုန်တက်ကိုပြီးပြီရေမြတ်တပ်ဘူးတလုံးပဲအမေကတော့ဂက်အိုးနဲ့မိဘနဲ့ဘာနဲ့ဟုတ်လားအဲတင့်တော်မဲဟာချက်ကမဲ့တက္ကမကြီးနဲ့မိဘမှမဆဲတော့ဘူးမိကိုမဆဲရဟမွဲတဲ့အဲ့တော့ရှာလို့လိုက်လို့ရှိရင်ဘယ်ခံနိုင်မလဲဒါပဲလို့ကိုကလှုပ်ထားဖို့ပဲတဲ့အကြောင်းအလျော်စွာခစ်အားလျော်စွာဟုတ်ကဲ့လားအဲ့တော့ရှေ့ရှေ့သူတော်ကောင်းများကတော့တစ်ထပ်စားပြင်းပြီရှေ့တော့အအောင်ဆုံးလည်းမရှိဘူးမင်းလေးပဲအောင်ဆုံးစားရမယ်ခွန်ကြီးတို့စတင်လာတာဆုံးကပြားလာမှဆွတ်တထစားပြီးရင်ပြီးပြီဒီလိုအဲ့တော့အခုကိုတော်တွေတော့တဲဘုံကြီးတယ်တစက်စက်စားတာပဲလမ်းပေါ်လဲစားသွားတာပဲဘယ်ကြီးတော်တွေပါလဲပဲလမ်းပေါ်ညတွေရောပါစားသွားတာတွေ့တာပဲရေခဲတွေလည်းကြိုက်သွားတာတွေ့တာပဲဟုတ်ကဲ့လားခွန်ကြီးတို့တော့အကျင့်ဖြစ်အာယုံဖုံးပေးတတ်ပါပဲပြီးရင်နှိမ့်ဆုံးကြမှာပဲဟိုကမုတ်ဖက်သေးစားနှိမ့်ဆုံးဖုံးပေးပြီးမှစားမယ်ထားလိုက်ဒီလိုအဲ့တော့မိမိတဏ္ဍာမှာတက်မဲ့တတ်တဲ့တဏှာလောဘကိုတဖြည်းဖြည်းသိမ့်တာကိုဧကဒနိဒူတင်ဆောက်တည်ပဲတစ်ချိန်ပဲဖုံးပေးနောင်တော်ကအဲ့တော့ညီတော်ငါဧကဒနိဒူတင်ဆောက်တည်ထားတယ်ဆိုရင်ညီတော်ကဘယ်အတင်းကျွေးမလဲမပြောဘူးဒီအကျင့်ကိုဖြတ်ပြီးတော့ပြန်ပြားလေးတပြားယူဆုပ်လိုက်တယ်အခုကတော့ဘုန်းကြီးကမိလို့စားတယ်တတ်တတ်လို့စားတယ်ပါရကြရင်စားဘူးဒါကိုဘေးတိပေးရ တခါလေဘလောက်အခက်ခဲတွေ့လဲဆိုသွန်းစား၅ပါးရှိလို့ပြင်သွားလိုက်တချို့အစိုးရင်ကြမှာတာငါမစားဘူးတတ်တလို့စားတယ်ဆိုတော့အခက်ကြီးကြုံဟုတ်ကဲ့လားအဲ့တော့ဘုရားရှင်ဟောထားတာကအဝိဇ္ဇာနဲ့တဏှာကိုဖြတ်စားမယ်လို့ပြောတာနော်ဟိုကမစားဘူးဒီကမစားဘူးလို့မပြောဘူးနော်ဘုရားရှင်လည်းစားတာပဲဒီအဝိဇ္ဇာနဲ့တဏှာဖြတ်ပုံဖြတ်နည်းတွေကိုသာလျင်စင်ပညာနေနဲ့နှလုံးသွင်းပြီးတော့စားဖို့ဟောတာအဲ့တော့ဘင်္ဂုတ္တပါဠိတော်မှာဆိုရင်တတ်တလို့စားတာကောင်းပါတယ်ခွန်ကြီးတို့17နှစ်သားတွေက16နှစ်သားအထိကိုရင်ဝင်းနဲ့တတ်တလို့စားခဲ့ရတယ်ကိုရင်မထွက်တော်ဘူးဆိုမှ16နှစ်ကြာမှစာတင်တတ်ရောက်အဲ့ဒီကြာမှမျိုးစုံအောင်စားရတော့တယ်အခုထိပေါ့လေအဲ့တော့စာပင်ကျမ်းဂန်ကိုကြည့်လိုက်တဲ့အခါကျတော့ဘင်္ဂုတ္တပါဠိတော်မှာဘုရားရှင်ဟောထားတာဒီတတ်တလို့စားတာဟာအစွန်းတစ်ဖက်ရောက်တယ်လို့ဟောထားပါတယ်မကောင်းဘူးလားကောင်းပါတယ်ဟုတ်ကဲ့လားဘုရားလောင်းလည်းစားခဲ့တာပဲဒါလို့ဘုရားရှင်ကတော့လွယ်လွယ်ကူကူချမ်းချမ်းသာသာနေထိုင်စားတော့ကျင့်သုံးပြီးတော့အဝိဇ္ဇာနဲ့တဏှာကိုဖြတ်စားဖို့စားနည်းတွေကနေထိုင်ကျင့်သုံးဖို့ကျင့်သုံးနည်းကဥကြည်ပြီးတော့ဘုရားဖြစ်တဲ့အခါခေါ်ခဲ့တာပါအဲ့တော့ဒီဇာတ်ကြောင်းအရာလေးကိုပြန်ပြီးတော့ဘုရားရှင်ယဟန်နေကိုခေါ်လိုက်ဘယ်လိုစကားဏိကုံချုပ်လိုက်လဲဆိုတာယခုငါဘုရားကဲ့သို့အရင်မှရောက်လာပြီးတော့ငါဖျားရဲ့တပိတာဝကတွေဖြစ်ပါလျက်ဘဲကြောင့်ဥဒရဟေတုဝါယေတိဟုသောအကြောင်းကြောင့်စီဝရဟေတုသင်္ကန်းတိဟုသောအကြောင်းကြောင့်သေနာတရဟေတုကြောင်းရင်အရာရေတိဟုသောအကြောင်းကြောင့်ဒဂရမတွေကိုဟုတ်ကဲ့လားဘာမစားဘူးညာမစားဘူးဘလို့တရားအထုတ်တယ်လို့ပေါ်လွင်အောင်ကျင့်သုံးကြတယ်လေလို့ဖျားရှင်အဲ့ဒီဇက်ကိုဟောတယ်ဒီနေ့လေးပြန်စဉ်းစားကြည့်ညီတော်အတင်းတိုက်တွန်းနေတာငါဣဒ္ဓရေတုတင်ဆောက်တည်ထားတယ်လို့တခွန်းလီပြောလိုက်ရင်ဆက်တိုက်တော့မလားအဲ့ဒီမှာဘာကြောင့်မပြောလဲဆိုတော့ပြောလိုက်ရင်တဲ့ကြောက်ဆောင်납ပြီမယ်တဲ့ကြောက်ဆောင်တော့ကြောက်ဆောင်납ပြီပြီမယ်တဲ့ပန်းတရင်လင်းချင်းဆောင်တယ်လို့ဟုတ်ကဲ့လားအဲ့ဒီခါမှာလူတွေသိကုန်လို့ရှိရင်တဲ့သိကြည့်ညိုးပြီးတော့လာကြသွားကြဥော်ရီရဖြစ်လိမ့်မယ်တဲ့ဒီခါမှာမိမိကျင့်တဲ့အကျင့်ပြက်တယ်အတ္တဘက်လည်းရောက်သွားနောက်သိကြည့်မဖြစ်ခင်အဲတထုံတပည့်အိမ်ဆရာတော်ဘုရားကြီးတထုံတပည့်အိမ်ဆရာတော်ဘုရားကြီးရဲ့ဥစာအုပ်နိဒာမှာပါတယ်ဘာပါလဲဆိုတော့ဆရာတော်ဘုရားကြီးကကိုဘွားနဲ့ဆုံးကံကြွတယ်ခုနကဘုန်းကြီးဆရာလည်းလိုပဲကိုဘွားနဲ့ဆုံးကံကြွတယ်ကိုဘွားနဲ့ဆုံးကံကြွတော့တထုံကြွတယ်မော်လမြိုင်ကြွတယ်နောက်ဆုံးရန်ကုန်ပဇွန်တောင်ရောက်လာပဇွန်တောင်ပဇွန်တောင်ဆိုတာကရွှေတကုန်းစီပြော်ရဲ့ပန်းတွေကိုသွားစွန့်တဲ့တောင်ကုန်းအဲ့ဒါပဇွန်တောင်ဖြစ်လာဟုတ်ကဲ့လားခုတော့မြို့ကဒဇတ်ထက်ဖြစ်သွားတာတိုးရွာကြီးပေါ့အဲ့တပိတ်ဆရာတော်ဘုရားကြီးကသင်္ကန်းလွန်းလွန်းနဲ့တပိတ်ပိုက်ပြီးတော့ကြွလာတဲ့အခါဒကာတယောက်ကအိန္ဒြေတော်ကြည်လင်းပြီးတော့ကြည်ညိုးပြီးတော့ဆွန့်လောင်းစိတ်ထက်ကနေပြီးတော့အတော်ကြည်ညိုဖို့ကောင်းတာပဲနောက်တစ်ကောင်များကြွလာရင်တော့သင်္ကန်းတစ်စုံလှူအောင်ပဲလို့စိတ်ထဲမှာဖြစ်တယ်ကြွလာတာပဲအဲနောက်ဆုံးကျတော့ဟာဒါသပိတ်အိမ်တော်ရမှာနေတဲ့ဆရာတော်ပဲဆိုတာထင်ရှားလာတော့ထင်ရှားလာပြီဆိုရင်ရန်ကုန်တထေးတွေကသွားပင့်လာတယ်သွားပင့်လာတယ်အဲတော့ဘုန်းကြီးတို့တော့ဘာလုပ်လဲလို့ဆိုတော့နောက်တော့ဘယ်ကကြော်ကြကြော်ကြမသွားတော့ဘူးရွှေတကုံကထိုင်ဆောင်ကျွေးကောင်ရောက်လာရင်ဖူးရတယ်သူတို့ဟောပြောတဲ့တရားနာရတယ်ဟုတ်ကဲ့လားဟာသင်ရှားတယ်သင်ရှားတယ်ဆိုရွှေကောင်မရောက်ခဲမနေဘူးလေသူတို့တထေးတရားပင့်တာအခုလည်းတပည့်ဆရာတော်ဘုရားကြီးသွားပင့်တယ်သွားပင့်တော့တပည့်ဆရာတော်ဘုရားကြီးကအမိန်ရှိပုံလေးရေးထားမှာနော်ငါကိုလူတော်တဲ့ခေါ်ချလို့ရယူလာလို့အမိန့်ရှိတယ်ငါကိုလူတော်တဲ့ခေါ်ချလို့ရယူလာကြွမလိုက်ဘူးအဲ့တော့ယဟန်လို့မည်သည်အပိစ္ဆဒဂုံအလိုနီးသောဂုံတန်တော်သဂုံရောက်ရဲ့တင်းတိမ်သောဂုံတန်လုကဂုတ်တိ ပေါ်တော့အသက်မွေးခြင်းဟိုမှာငှက်များဟာသဘက်ခမာနောဝဘဲသွားသွားအတောင်သားလေးငုံရှိတကယ်သို့ယဟန်များလည်းပဲဒီသုတ်တိလက်ခံပါဠိတော်မှာတော့ယဟန်လို့မဝင်ရမထွက်ရမသွားရတဲ့လမ်းခရီးရလို့မရှိဘူးအပိတ်တဲ့အတားစီမရှိဘူးမိသည့်အရာဒေတာမဆိုမိသည့်ခီလန်းဆိုသွားလို့ရတယ်ရတာပေါ့ယဟန်နဲ့ယဟန်တရားကိုသာလင်သက်ဝင်ပြီးတော့နေထိုင်ကျင်းသုံးသွားလာတော့အန်ဒရယ်မရှိတော့ဘယ်ရဘယ်ဒေတာကမှအပိတ်တဲ့အတားစီမရှိဘူးအားကြောင့်ငှက်များဟာအတောင်သားလင်းဝင်ရှိတကယ်တို့ယဟန်များကလည်းပဲတပိတ်ပြေချာသားလေးဝင်ရှိရမယ်လို့အဲ့တော့ရှေ့သူတော်ကောင်းတို့ကတော့မိမိတို့ကျင့်တဲ့တရားကိုတော့လူသိမခံဘူးရတဲ့တရားကိုလူသိဖို့တော့ဝေးရောဟုတ်ကဲ့လားအဲ့ဒီလိုရှိပါတယ်အဲ့တော့ဒီတတိပဌာန်းမဟာတတိပဌာန်းလည်းအခန်း3တမ္ပဇဉ်ရပပတမ္ပဇဉ်ရပပကိုပြန်ပြီးတော့ကြည့်လိုက်တော့မဖြစ်မနေဘုန်းကြီးတို့ပြုတ်ကျင်ရမယ်အချက်ဟုတ်ကဲ့လားအကုန်လုံးပဲ22ချက်လုံးပဲမဖြစ်မနေပါပဲသို့တော့ထူးထူးခြားခြားမဖြစ်ဘလို့မှကိုမဖြစ်မနေကျင့်သုံးရတဲ့အချက်တစ်ချက်ရှိတယ်အဲ့တော့မာဇုရအနှစ်ချုပ်စာမျက်နှာ59ကိုပြန်ကြည့်မယ်နော်ရလဲသွားအောင်59အပိုက်6ညာဘက်မျက်နှာအောက်ဆုံးသားပါဩစာရပတ္တဝကမေသံသရကာရီဟောတိဩစာရကျင်ကြီးပတ္တဝကျင်ငယ်ကမ္မကမေပြုလုပ်တယ်အဲ့တော့ဘုရားစကားတရားအသာတိုင်းလေးကိုမြန်မာပြန်တာကဆရာတော်ဥပုပ်မြန်မာပြန်ထားတာကမြတ်စွာဘုရားကိုမပြောခင်အ내ကိုမပြောခင်ဆရာတော်ဥပုဘ်ရဲ့ဂုံကျေးဇူးလေးနည်းနည်းပြောဒီလိုတောက်ထင်းတန်တုအလေးပြုတဲ့ဆရာတော်ကြီးတွေရဲ့ပညာရှိသူတော်ကောင်းကြီးတွေရဲ့ဂုံကျေးဇူးကိုအောက်မိန်လို့ရှိရင်ဘူးစဉ်ခုနှစ်ပါးလည်းကတတိတန်ဘူးစဉ်ကိုပွားများအားထုတ်ရရောက်တယ်လို့ဘုန်းကြီးပြောခဲ့တယ်အခုကယဟန်တရားဆိုတာကျင့်သုံးတဲ့အခါမှာပေါ်လို့အောင်မကျင်းသုံးရဘူးဆိုတဲ့အကြောင်းပြောပြီရတဲ့တရားကိုတော့သိစေဖို့ဝေးရောဆရာတော်ဥပုပ်အင်းဝနမ်တော်မင်းသူအုပ်ကြောင်းကြီးပထမဆရာတော်ကဥပိုးဥပုပ်အရင်ရှိတဲ့ဆရာတော်ဥပိုးဥပိုးပြန်တော်မူတဲ့အခါကျတော့ဒီလိုပဲတစ်ဘက်ခနှစ်ဘက်ခသံဃာကိုဘက်ဘက်ခဒီဘက်ဘက်ခဘောပဲအဖွက်ဒီပဲအဖွက်သူရတိုင်းငါရတိုင်းနဲ့မြင့်ခုံညာဒါလို့ဒီကြောင်းကြီးကိုသတင်းသုံးနိုင်တဲ့ဗိဓသမารိပညာသိက္ခာကတော့အများလက်ခံနိုင်အောင်အောင်ရှာမရဘူးနောက်ဆုံးဥပုပ်ကိုသွားတွေ့ဥပုပ်ကညောင်ကမှာသတင်းသုံးတယ်ညောင်ကမှာသတင်းသုံးတော့သူတို့ပြောတော့မြင့်လို့မရဘူးဘာပြအမိန်ရှိလဲစာကြည့်ပြက်နေဦးမယ်စာကြည့်ပြနေအောင်မယ်သူခက်ကပေးစာခက်ကိုဘယ်တော့စာကြည့်လဲဆိုတော့တကာတယောက်ကရှောက်တယ်ဘုန်းကြီးတကာလေးရပဲအခုတော့မလာတော့ဘူးသူကြာပြီကြီးညိုပွဲရာကိုသာနှလုံးသွင်းရမယ်နော်မကြီးညိုပွဲရာကိုနှလုံးသွင်းရဘူးဒီအင်းဝအုပ်ကြောင်းကြီးမှာအချို့ရောအခန့်ကလှုပ်ထားတာဟာဒီယဟန်လိုရဲ့မဖွဲမရာပြုတင်လို့ရအောင်အခါမှမရသွားလောက်ထားတယ်လို့ဒီလိုသူကဒီလိုပြောတယ်နာမည်တော့ထားတော့ဒါလို့ဆရာတော်ဥပုပ်ကဘလောက်တိကျလဲဘလောက်အနေထိုင်ကောင်းလဲလို့ဆိုတော့သူရဲ့အထုပ်ပတ်ဒီမှာဖတ်မင်းပြိဿနှိမ့်စင်လိုလိုလာပြီးတော့ကြီးညိုတော်လဲပဲစာကြည့်မပြတ်ဘူးစာကြည့်မပြတ်ဘူးအဲနောက်ဆုံးတော့ဆရာတော်ကစကားမပြောလို့စကားပြောစေခြင်းလို့မင်းသမီးလေးခေါ်လာတယ် ဒီမင်းသမီးကနောက်ခါကျတော့မင်းလုံးဘရင်မင်းမရရဲ့မဟာဒေဝီပေါ့တောင်ညာဆံပေါ့ရှင်ပြူမရှင်အဲ့ဒီမင်းသမီးလေးကနှစ်ခါလည်းသုံးခါလည်းရှိမှာပေါ့ခလေးဆိုတော့ကောင်းရင်ရောဖျားကန်ရောဘာရောသွားစာကြီးစွဲတွေရောဆွဲချဒီခါမှဆရာတော်ကဟဲ့ဒီတောက်တက်ကဘာလဲဟာလို့ဆိုတယ်အဲ့အဲ့တော့ခလေးပြောတာလေဗျအမလေးနားမတော်မယ်လို့သူကជីညိုလိုက်တာတယ်ဟုတ်ကဲ့လားជីညိုလိုက်တာတယ်ဘယ်တော့စာကြည့်မပြတ်လဲဆိုခေါင်းကြီးတို့အဲ့ဒီအထုပ်ပတ်တိမှာဖားရတာတော့သူ့မိခင်လာတယ်လာတော့သူကဥတိုက်တယ်ဘာလို့လာလဲမေးတာဆင်းရဲလို့ဗျာမိခိုးရမလားလို့အဲ့လိုဆိုရင်ပခုံးဘဝတပည့်ခလေးလှူးလို့ဆိုတဲ့တပည့်အဆုပ်ခလေးကိုအဲ့တပည့်ခလေးလှူးလို့ဆိုတာကအဲ့ဒီအထုပ်ပတ်တိမှာဖားဒါကဥညာနေသရာခေါင်းကြီးတဲ့တဝါလာကြည့်တယ်ဥညာနေသရာခေါ်တဲ့အထဲမှာတော့သူ့ရွှေကျင်ဆရာတော်ကြီးလို့ဒီလိုပြောတယ်ခေါင်းကြီးတို့ဖားတာတော့ဆရာတော်ဥပုပ်အဲ့ဒါနဲ့အမေဖြစ်တဲ့အမေကြီးကကျောင်းသားဘဝမှာခိုင်းငုံလို့နားမတော်မယ်လို့လာတော့မှခေါင်းကြီးအမေမန်းသိလို့စောင့်ရှောက်ထားတယ်အဲ့ပြောချင်တာကဒါကျင်းသုံးပွဲလေးတွေနော်ယဟန်တို့ရဲ့ကျင်းသုံးပွဲချမ်းသာခြင်းနဲ့ဆိုရင်လှူရတယ်ဟုတ်လားမဲတော်ချမ်းသာစေခြင်းနဲ့ဆိုရင်မဲတော်ပခုံးပေါ်ရှိတဲ့တပည့်အနွမ်းလေးအဟောင်းလေးကိုလှူခိုင်းတာအခုကတော့မေဘေးဖုန်ကြီးဖြစ်သွားမှာပေါ့ဟုတ်ကဲ့လားရတာတွေအမေးစီပို့တော့လေဟုတ်ကဲ့လားအဲ့ဒါကိုတချို့ဆရာတော်များမေဘေးဖုန်ကြီးတဲ့နှမစီပို့တော့နှမဘေးဖုန်ကြီးတဲ့ဆရာတော်ဥပုပ်ကတော့လှူတဲ့ဟုတ်ကဲ့လားဒီကုသိုလ်ဒါနရှိမှပဲချမ်းသာပါဘူးဒါပထမဆုံးစေတနာချက်ချင်းကြိုးပေးတယ်နမရမနုလာတော့အဲကျောင်းဘဝထိုင်းကိုလာတွေ့တော့မေးကြည့်တော့ဘုန်းကြီးအမေဖြစ်နေတော့ခေါ်ဆောက်ဆောက်ဒါတထုံးရနော်ကောင်းတော့ချက်တစ်ခုရနောက်မေတော်ကြီးမိခင်ကြီးကွယ်လွန်တဲ့အခါကျတော့သွားလျှောက်တယ်စာကြည့်မပြတ်ဘူးဘသူသွားလျှောက်လျှောက်အဲစာကြည့်မပြတ်ဘူးဘာလည်းမပြောဘူးအင်းလည်းမလုပ်ဘူးအဲလည်းမလုပ်ဘူးနောက်ဆုံးဘုခက်ကတော့မေတော်ပြတလကြီးတလငယ်နဲ့တင်ញိုင်ပုတ်တဲ့အခါကျတော့ဩစီပုံပေါင်းနဲ့နားမတော်မယ်လူကဆရာတော်ဖျားများအာတုပါရှုကြွလို့ကကြွအောင်သွားလျှောက်လည်းမလှုပ်ဘူးစာပဲကြည့်တယ်ကျောင်းတော်ဘက်ကလှည့်ပြီးတော့ရင်သွားကြအောင်အဲဒီမှာဟောရရရှင်ငယ်တစ်ပါးကကျောင်းပေါ်ပြည့်တက်သွားတော့ဆရာတော်ကြီးဖျားဆရာတော်ကြီးဖျားမေတော်ကြီးအလောင်းချလာပါပြီဆိုတော့ပေစာကိုလက်ကချပြီးတော့ပရင်ပေါက်ကနေညှော်ကြည့်ညှော်ကြည့်ပြီးတော့ဆရာတော်ဖျားရဲ့နှုတ်ဖျားကဘေးလူထွက်လာလဲဆိုတော့ကဲရေးမနော်ဩမေတော်ကြီးကလည်းဥသွားတကူဩမေတော်ကြီးကလည်းဥသွားတကူဘုန်းကြီးအမြင်မှာတော့ဆရာတော်ဖျားရဲ့နှလုံးသားအိမ်မှာနှလုံးသွင်းတဲ့မရဏတတိကမ္မထမ်းဆိုတဲ့သေခြင်းတရားကိုနှလုံးသွင်းတဲ့နှလုံးသားအိမ်ကအန်ထွက်ပြီးတော့နှုတ်ကကိုထူလိုက်တာအဲ့လိုလေနှုတ်ကထွက်ပြီးတော့ပေစာပြန်ပြီးတော့ကောက်ကြည့်နေတာပဲအဲ့တော့တရားအားထုတ်နေတခုရရောဟုတ်ကဲ့လားတရားအထုတ်ကိုရှာလိုက်ရတာအဲ့တော့သတင်းစာဖတ်တယ်ခေါင်းကြီးကတော့တစ်ဆယ်လုံးကဖတ်နိုင်တာအခုမဖတ်နိုင်တာကြာပြီဟုတ်ကဲ့လားအခုတော့ဖတ်ချင်စိတ်လည်းမရှိဘူးသတင်းစာဖတ်ရင်ဘယ်လိုဖတ်လဲဆိုရှင်းမျက်နှာဖုံးခေါင်းစည်းဖတ်တယ်ပြီးရင်နောက်ကျောခေါင်းစည်းဖတ်တယ်ပြီးလို့ရှိရင်နောက်ကျောကိုအတွင်းဘက်ကြည့်လိုက်ရင်လေညာဘက်တော့ထိတ်ဆုံးကအများဆုံးဘုန်းကြီးပြန်ပါတယ်ဘုန်းကြီးပြန်ကိုဘွဲလည်းမကြည့်သေးဘူးကြောင်းတိုက်လည်းမကြည့်သေးဘူးဝါတော်ဘလောက်လဲအသက်ဘလောက်လဲအဲ့ဒါလည်းကြည့်လေကြည့်တယ်အဲ့ဒါလေးကြည့်ပြီးတော့ဩငါအရင်သွားပြီကိုဟုတ်ကဲ့လားစိတ်ဘုန်းကြီးတဲ့ကိုတော်တွေအခုတရက်နှစ်ရက်ပါလာတယ်ဒီနေ့သိညို့မနဲ့တူတယ်တကယ်ဆိုရင်တော့ကိုပေါင်းနေတာချင်းအတူတူပဲဟိုမှာကာယကာနဲ့သွားပြီးတော့လှုပ်ပြီပေါ့ဟုတ်ကဲ့လားလှုပ်ရမှာတကူအလောက်ကိုလုံနိုင်မယ်ဒါတွေမလုံနိုင်တော့ဘူးအဲ့ဒါနဲ့ဥစဉ်ငွေ1000ပို့လိုက်လို့ဟုတ်ကဲ့သာဒီနေ့သိညုံမယ်နဲ့တူတယ်သေတော်တဲ့ချက်ကဘုန်းကြီးလည်းနည်းနည်းငယ်တယ်အဲ့တော့တရားနှလုံးသွင်းပြီတရားဆိုတာနှလုံးသွင်းရတာစိတ်ကအောက်ပြရတာဩကိုတော်ကြီးငါအရင်သွားပြီကိုအဲ့ကမှာပိုင်းတတ်ကြီးဟုတ်ကဲ့သာသွားပြီကိုအဲ့ဒါမရဏတတိကမ္မထံပွားများအထုတ်တာပဲမရဏတတိကမ္မထံပွားများအထုတ်တော့အဲ့ဒါသမထလားဝိပဿနာလားဆိုတော့သမထသမထဆိုတာအယိတ်နမိတ်ပုံပန်းတန်တန်ကိုအောင်ပြုပြီးတော့ရှုတာအထေကိုတည်းကပုံပန်းတန်တန်ကိုရှုတာမှန်တဲ့ရွေ့အဲ့ဒါဝိပဿနာမဟုတ်ဘူး วิปัสสนาตะบ้อเล้งโหชุอ่ะสิทธิ์ตะบ้อเสตไตตะบ้อยุคตะบ้อเล้งนี่ชุอ่ะอะแท้โกตะยะปုံปั้นตานาอ๋อกูรอจีง่ายินตั้วบีโกโลสอตู้เยเมบงไทบงตั้วบงลาบงตะริ้นซาเล้งมานำเมบ้วยรอตุ่ยเรกะตะฉิงกะဟုတ်ကဲ့လားစာတင်ဘက်တည်းရုပ်နဲ့ဆိုမထင်ဘူးလားအဲထင်တဲ့အာယုံကိုယူပြီးတော့ဩငါအရင်သွားပြီကိုဆရာတော်ဥပုပ်နီးလေအဲ့ဒါမရဏတတိကမ္မထာငါအနုတ္တိ10ပါးထဲမှာပါတယ်မဟုတ်လားသမထ40ထဲမှာပါတယ်မဟုတ်လားအခုတချို့ကအဲ့ဒါကိုအနိစ္စသဘောပဲဟုတ်ကဲ့လားသမထမှဝိပဿနာမှမသိဘူးတကယ်ဒိဋ္ဌိကျဲတွေလည်းဟောတာပဲဘုန်းကြီးတို့နားထောင်ကြည့်တယ်ဩမကွဲဘူးလို့သမထမှဝိပဿနာမှဒါသမထပဲဒီဝိပဿနာတက်ချင်ရင်ဩငါအရင်သွားပြီကိုဒီလိုနှလုံးသွင်းလိုက်တဲ့အခါမှာစိတ်ကပဲစိတ်လဲကုသိုလ်စိတ်လားအကုသိုလ်စိတ်လားအဲကုသိုလ်စိတ်ကငါဟုတ်လို့လားဒါတော်တော်များများလေးရှင်းပေးပြီးပြီနော်အဲ့တော့တစ်ဆောင်တွင်စာမျက်နှာ58သမီးနာ98အပိုက်6အောက်ဆုံးပိုက်ပထမပါဠိတော်ကြီးကိုးပြီးတော့ဝိပဿနာရှုနည်းနှဆောင်တွဲအဟောင်းက84အတိတ်က98ဘဘက်မြတ်တာအောက်ဆုံးအပိုက်6အောက်ဆုံးဒုတိယဌာန်ရဲ့အဆုံးသားလေးကိုကြည့်လိုက်အဲဒုတိယရာလောက်ကိုကြည့်လိုက်တံပိစ္ဆဝခတိတံပိစ္ဆဝခတိတွေ့ရလားပိစ္ဆဝခတိရှင်ခြင်းဤပိစ္ဆဝခတိရှင်ခြင်းဤပိစ္ဆဝခတိဆိုတာဘာလဲရှင်ခြင်းဤဟုတ်ကဲ့လားအဲမနေ့ကလားတနေ့ကလားအဖွဲဥက္ကရာကြီးဆက်ပြောသွားတယ်ဘုန်းကြီးလည်းသိဝင်းသာသွားတယ်ကျွန်တော်တို့အဖွဲ့ကြီးကသင်ပေးတာကရှုစင်ကြင်ရမယ်လို့သင်ပေးတယ်ခမရဆိုတာငါဥက္ကဋ္ဌဥက္ကဋ္ဌဖြစ်ပြီလို့ဟုတ်ကဲ့လားဥက္ကဋ္ဌလုံးလို့ရှိရင်ဒီမူကိုသိရမယ်မသိတဲ့လူတွေများတယ်ပိစ္ဆကတိစင်ကြင်ဤမေခွန်းလေးလို့ကိန်းဘယ်ကဲသောပိစ္ဆကတိစင်ကြင်သနည်းဟောဒိခါဝါဒိခါပုဂ္ဂိုလ်သည်၎င်းဘုရုံသရဝါဘုရုံစင်ပုဂ္ဂိုလ်သည်၎င်းစင်ကြယ်ပုဂ္ဂိုလ်ကသစ္စာဆိုတာကသောတာပန်ဖြစ်ပြီးသားယဟန္တာဖြစ်အောင်ကျင့်နေတဲ့ပုဂ္ဂိုလ်ကိုသစ္စာကျင့်စေပုဂ္ဂိုလ်ဘုဒ္ဓသနာဝါကပုထုဇဉ်ကနှမျိုးရှိတယ်အန္တပုထုဇဉ်ကလျာဏပုထုဇဉ်လို့နှမျိုးရှိတယ်ဒီနေရာမှာအန္တပုထုဇဉ်ကိုမယူရဘူးကလျာဏပုထုဇဉ်ကိုယူရအန္တပုထုဇဉ်ဆိုတာအန္တကကမ်းတယ်ဘိုင်လိုအန္တမြန်မာလိုကမ်းတကိမျက်စိကမ်းတယ်လို့ညာမျက်စိကမ်းနေတာကိုအန္တပုထုကများတယ်ဘာတွေများလဲဆိုတော့အမိုက်တရားတွေများတယ်အမှောင်တရားတွေများတယ်အမိုက်တရားအမှောင်တရားတွေကဘယ်တရားလဲဆိုတော့အားကောင်းတာဓမ္မစကြမှာလေနောက်ဆုံးသခုံဥရပါတိညာဏဥရပါတိပညာဥရပါတိဝိဇ္ဇာဥရပါတိပြီးတော့ဗာလဲအာလောကဥရပါတိအလောကောမောဟတိဟုသောအမိုက်မှောင်ကိုပယ်ဖြောက်တတ်သောပညာတိဟုသောအလင်းရောင်သည်ဥဒါပါတိထင်ရှားဖြစ်ပေါ်၍လာသည်ဒီလိုမဟုတ်ဘူးလားဒါဖြင့်အမှောင်ဆုံးတရားဟာအမိုက်ဆုံးတရားဟာမောဟပေါ့လားအဲ့ဒီမောဟဆိုတဲ့အမှောင်တရားတွေများများဖြစ်နေလို့ရှိရင်အမှန်တရားကိုမြင်အောင်မလားအဲပုထုကများတယ်အမှောင်တရားတွေများများဖြစ်နေတာဇင်ကဖြစ်တယ်အန္တပုထုဇင်ဆိုတာမောဟဆိုတဲ့အမှောင်တရားတွေများများဖြစ်နေလို့အမှန်တရားတွေကိုမမြင်တဲ့ပုဂ္ဂိုလ်ကိုအန္တပုထုဇင်နေချမှတ်ပြီးတော့ဟုတ်ကဲ့လားကလျာဏပုထုဇင်ကလျာဏဆိုတာကကလျာဏကောင်းတယ်ဟုတ်ကဲ့လားဘယ်လိုကောင်းလဲဒီမျက်စိကတင်္ကလာလွှမ်းပြီးတော့အညစ်ကြေးတဲ့အားကောင်းလာတဲ့ခါကျမမြင်တော့ဘူးသေးကောင်တမားကောင်နဲ့တွေ့တဲ့အခါကျတော့ကုသတဲ့အခါကျတော့တဖြည်းဖြည်းတီလင်းလိုက်လာတော့ကောက်လိုက်မလာဘူးလားအခုလည်းကလျာဏပုထုဇဉ်ဆိုတာအမှန်တရားတွေကိုသိမြင်နိုင်တဲ့ဉာဏ်မျက်စိကောက်လာတာကိုဉာဏ်မျက်စိများများကောက်လာတာကိုကလျာဏပုထုဇဉ်အဲ့ဒီကလျာဏပုထုဇဉ်ကြီး ဟုတ်ကဲ့လားပိစ္ဆဝကတိဆင်ခြင်းဤဒိဋ္ဌိကဲ့သို့ပိစ္ဆဝကတိဆင်ခြင်းရမည်နည်းဟူမူကားလိုက်ဆိုလိုက်ပြီးတော့ကုသလံအနိစ္စတောဒုက္ခတောအနတ္တတောဝိပါဒံတိနားထောင်ကြည့်ကြတော့ဝိပါဒံတိဝိပါဒနာရှုကြရကုန်၏ဘယ်လိုရှုမလဲအနိစ္စတောဒုက္ခတောအနတ္တတောခုဝိပါဒနာဝိပါဒနာနဲ့အနိစ္စဒုက္ခအနတ္တမပါဘူးသင်နိုင်တဲ့အရွယ်ရောက်လာပြီဆိုတော့တပည့်တရားဓမ္မတွေဆရာဝန်တွေလည်းအာကြီးကြီးကျက်စောက်စောက်လာပြီဒီခါမှာဘုန်းကြီးကမသိခင်ကိုတရားဓမ္မတွေအမှန်တရားတွေရကြပါစေဟလာကိုယ်တော်နဲ့မတိုက်ဆိုင်လို့ကိုယူဆတာနဲ့မတိုက်ဆိုင်လည်းပဲအမုန်းခံပြီးပြောပြစေလို့ဘုန်းကြီးတို့စသည်ဒီသင်္นานကိုသင်လဲကသာဝေပရိယတ္တိမှာတွေ့တော်လည်းပဲအဖွဲ့ကြီးရဲ့အဓိကဩဝါဒစရိယဆရာတော်စဆိုတဲ့ဩဝါဒစရိယဆရာတော်ကဘီလပြန်ဆရာတော်ဥဒ္ဓတိလဆရာကြီးဥပ္ပဇင်ကလည်းအလုံးရင်းနှီးတာကိုအဲ့ဒီဆရာတော်ဘုရားကြီးကိုရှောက်ထားပြီးမှဒီလိုထူးထူးခြားခြားတရားတွေကိုထုတ်ဖော်လေးရှိတယ်။အဲ့တော့တာရကလေးကနိဗ္ဗာန်ရဲ့အစီဝေးပြန်ပြီးတော့အမှုဆောင်သစ်ဖွဲ့တဲ့အခါဘောရတော်ဆရာကြီးကသူ့အတူလှောက်တာကိုမြန်မြန်စားကြမြန်မြန်စားကြခင်ဗျားတို့စားပြီးပြန်ပူနေပူတယ်ဟုတ်ကဲ့လားအဲ့ဒီမှာတရားစာရောအဖွဲရောဘာရောအင်ကြဖတ်ကြည့်ဒီလိုဟုတ်ကဲ့လားအကျိုးဆောင်ရောဗတာရေးမှုရောအမှုဆောင်အဲ့မှာပါတယ်သာပြပြညာတယ်လို့အဲ့ဒီအစီအဝေးမှာဆရာတော်ကဩဝါဒပေးတယ်ဩဝါဒပေးတဲ့အခါကျတော့ညကုန်မှာအသက်ရွယ်ကြီးတဲ့ပင်စင်စားတွေရှိတယ်ပင်စင်စားကြီးတဲ့အသက်ရွယ်ကြီးဒီခါကျတော့တရားတွေလည်းအားထုတ်ပြီးနေတူသောပုဂ္ဂိုလ်ကလမ်းလျှောက်ရင်းနဲ့ပြောတယ်တို့ကွာအားလည်းထုတ်ပြီးရှေ့ဘာဆက်လောက်ရမှလည်းမသိဘူးသွားအားထုတ်လိုက်တယ်အားထုတ်ရမယ့်အစီရင်ကဆုံးခဲ့ပြီလေပြီးခဲ့ပြီဟိုတိုက်ဝင်လည်းပြီးခဲ့ပြီဒီတိုက်ဝင်လည်းပြီးခဲ့ပြီအခုဘာဆက်လုပ်ရမှမသိဘူးတယောက်ကပြောတယ်တယောက်ကဘာပြောလဲဆိုတော့ဝါအားထုတ်တာတော့ဟုတ်တယ်ဆရာလိုတယ်လို့ဆိုတယ်တယောက်ကဘာပြောရလဲဆိုတော့ဆရာဘာခက်လဲဥပ္ပတိလရှိတာပဲလို့ဆိုတယ်အဲဒါဖြင့်ဥပ္ပတိလပြင်ပြီးတော့တို့တရားပွဲကျင်းပါရအောင်အစိတ်20ပေါ့လေအဲ့တော့ဘုန်းကြီးတော်ကဆရာတော်ကတ်ထားတဲ့စာသားကဗုဒ္ဓဝင်အထက်ကရာကဇာတ်တော်မဲကြည့်လိုက်ပါမယ်ဒီမှာစာအုပ်ထဲမှာထည့်ပြီးသားပဲသို့တော့ရုပ်ငနဲ့ကပဲစာမျက်နှာလည်းမသိအောင်ဖြင့်ဘာလဲဆိုတော့ဗုဒ္ဓဝင်အထက်ကရာစာမျက်နှာ108ဗုဒ္ဓနင်းစာဓမ္မဒေသနာလိုက်ရင်ကောင်းမယ်နော်ဘုဒ္ဓနင်္စာဘုဒ္ဓနာပြီးတော့ညာမီတို့လေးထဲမှာစာလုံးလေးထည့်ဘုဒ္ဓနင်္စာဓမ္မဒေသနာနောက်ဥဒ္ဒင်္ဂရေးတိလက္ခဏာတိလက္ခဏာမௌဒ္ဒနာမမௌဒ္ဒနာမနတ်တိတိုင်းပါဠိတွေ့ပြီဒီမဟာသီဟန်နဲ့ချုပ်မျက်နှာဖုံးပြီးတော့တရွက်မရွက်သုံးရွက်လေးရွက်ငါးရွက်မြောက်ကိုကြည့်လိုက်မဟာသီဟန်နဲ့ချုပ်မျက်နှာဖုံးပြီးတော့စာမျက်နှာစာရွက်ငါးရွက်မြောက်ဘယ်ဘက်မျက်နှာအဲ့မှာမြင်းကစတုယံပတ်ထားတယ်ကောင်းစီကဝိပဿနာဘာဝနာအချုပ်တဲ့ဝိပဿနာစီကံကိုပြအပိုက်တက်ပြီးတော့ဟိုအောင်းနာမှာအပိုက်နှစ်ရှိတယ်အပိုက်နှစ်တွေ့ပလားလက္ခဏာရင်၃ပါးမပါလျင်ဝိပဿနာမဟုတ်တဲ့ဘာလဲလက္ခဏာရင်၃ပါးမပါလျင်ဝိပဿနာမဟုတ်တဲ့ပါဠိရဗုဒ္ဓနင်္စာဓမ္မတေသနာတိလက္ခဏာမௌဒ္ဒနာမနတ်တိအဲ့နဲ့လိုက်မယ်နော်ဗုဒ္ဓနာမ်ဖျားရှင်တို့ဗုဒ္ဓနာမ်ဖျားရှင်တို့ဓမ္မဒေသနာဟောကြားတော်မူအပ်သောဒေသနာမည်သည်ဓမ္မဒေသနာဟောကြားတော်မူအပ်သောဒေသနာမည်သည် ติก็3ခုตินชาถั่วเดลักษณะก็อนิจจาทุกขาอนัตตะဟုတ်ခဲ့လားအဲ့တော့ဆိုရိုးလေးနဲ့ပြောခဲ့ဘူးတဲ့ညပလက်ရေချညမီတို့သယင်ကာယင်ယထာယင်စသည်ဖြင့်လူတို့စီးလို့လွယ်ကူတဲ့ယင်ကိုယင်လို့ခေါ်ကြပါတယ်ဘာလို့ယင်ခေါ်လဲလူရခီတို့စိုက်ဆိုင်မြန်မြန်ရောက်စေတတ်တော်ကြောင့်ယင်ဟုဆိုပါပေ၏မှန်ရဲ့လားဒါဖြင့်နိဗ္ဗာန်ဆိုတဲ့မသေးရာအမြိုက်နိဗ္ဗာန်ရောက်ဖို့နိဗ္ဗာန်တာတတ္တိမြတ်ကိုမထောက်မကွေချမ်းမြေပိုင်ပိုင်စိုက်ဆိုင်နိုင်တော်ကြောင့်လက္ခဏာယင်၃ပါးဟုဆိုပါပေ၏အနိစ္စဒုက္ခအနတ္တဆိုတဲ့ဒီလက္ခဏာယင်၃ပါးနဲ့နိဗ္ဗာန်ကိုသွားမှာဒီလက္ခဏာယင်၃ပါးနဲ့လွတ်နေလို့ရှိရင်တော့နိဗ္ဗာန်မရောက်နိုင်တော့ဘူးဒီလိုသဘောပေါက်ပြန်ဆိုပြနော်လူတို့စီးတဲ့ယင်ကိုဘာကြောင့်ယင်ခေါ်လဲလို့ဆိုတော့လူရာခီတို့ဆိုက်ဆိုင်မြဲမြဲရောက်စေတတ်သောကြောင့်ယင်ဟုဆိုပါပေ၏မှန်ရဲ့လားဒါနဲ့ဖျားဆိုင်သောအရိယာသူတော်ကောင်းတို့အလိုရှိတဲ့ဒုက္ခခတ်တိုင်းအစဉ်ငိမ့်တဲ့နိဗ္ဗာန်ကိုတွားတဲ့အခါကျတော့လက္ခဏာယင်၃ပါးနဲ့တွားရပါမည်လက္ခဏာယင်၃ပါးဆိုတာအနိစ္စယင်ဒုက္ခယင်အနတ္တယင်ဟုတ်ကဲ့လားဒုက္ခခတ်တိုင်းအစဉ်ငိမ့်တဲ့အသင်္ကတနိဗ္ဗာန်ဓာတ်တို့မထောက်မကွေခြံမြေပိုင်ပိုင်ဆိုက်ဆိုင်နိုင်သောကြောင့်လက္ခဏာယင်၃ပါးဟုဆိုပါပေ၏သဘောကျရဲ့လားဟုတ်ကဲ့လားဒါဖြင့်အဲ့ဒါရေးတော့မယ်ဒီလက္ခဏာမௌဒနာမှာလက္ခဏာယင်၃ပါးနှင်လွတ်တော်ဒေသနာမိသည်လက္ခဏာယင်၃ပါးနှင်လွတ်တော်ဒေသနာမိသည်နတ်တိမရှိစကားပဲပြောပြောတရားပဲဟောဟောလူရင်းကိုပါအောင်အတင်းရိုက်ခဲ့ရဟုတ်ကဲ့လားဒါပြန်ဘုရားရှင်ကိုတော်မြတ်45ဝါလုံးဟောတော်မူတယ်ရှိရှိဘုရားရှင်လည်းဟောတော်မူတယ်ဘုရားရှင်လို့ဟောတော်မူသည်မြတ်နိဗ္ဗာန်ရောက်ကြောင်းကြီးဟောတယ်နိဗ္ဗာန်ကိုရောက်အောင်ဟုတ်ကဲ့လားဘယ်ညာနဲ့သွားရမလဲဆိုတော့ဝိပဿနာညာနဲ့သွားရမယ်ဝိပဿနာညာဆိုတာအနိစ္စယင်ဒုက္ခယင်အနတ္တယင်ဆိုတဲ့လက္ခဏာယင်၃ပါးကိုအဲ့ဒီယင်ကိုဆိုက်ဆိုင်မြဲမြဲစီးပြီးတော့နိဗ္ဗာန်လို့ဝင်နိုင်တယ်။အဲ့ဒီလက္ခဏာယင်၃ပါးမဝင်ဝင်အောင်လက္ခဏာယင်၃ပါးကိုမမြင်မြင်အောင်ဘုရားရှင်ဟောတယ်တဲ့။ဟာကိုတော့မင်္ဂလာတုပ်ဟောတာဘယ်လက္ခဏာယင်၃ပါးပါမလဲ။ဟုတ်ကဲ့လား။ဇမစရိယင်းစမပါဘူးလား။မြတ်တော်အကျင့်ကိုကျင့်ခြင်းသည်မင်္ဂလာပဲမဟုတ်လားဟုတ်ကဲ့လားမြတ်တော်အကျင့်ကအမျက်ဆုံးအကျင့်ကမဲ့အကျင့်ဒီမဲ့ကိုဆိုင်စေတိုင်တာကဝိပဿနာအကျင့်ဒါဖြင့်မြတ်တော်အကျင့်မှာဝိပဿနာပါမသွားဘူးလားဟုတ်ကဲ့လားနောက်မေတ္တာတုတ်အများရွတ်တယ်မေတ္တာတုတ်ကိုဟောတယ်ဘယ်လက္ခဏာတွေသုံးပါပါဒီပြည့်ကြီးတဲ့မှာလာတဲ့မေတ္တာဘုကမေတ္တာတုတ်ကမေတ္တာပို့ဖို့အစီရင်ဘုံဘုံပုန်ဒီတိယဥပါရိတော်မှာလာတဲ့မေတ္တာတုတ်ကြတော့မေတ္တာရဲ့အကျိုးတွေဟောတာဘုန်းကြီးဒီချိန်နေဒီအထိရောက်လာတာမေတ္တာဓာတ်ကိုအာရုံသုံးတယ်အဲ့ဒါဝင်ရင်မေတ္တာကမ္မထာနဲ့ဝင်ပရမဝိပန္နကမ္မထာဝိပန္နရှုလိုက်တော့မိမိတဏ္ဍာမှာသိစင်ကြဲတယ်စင်ကြဲတဲ့တတ္တိဖြစ်လာတာမှမေတ္တာကိုပို့ဘာလို့ဘုန်းကြီးတို့ဒီဒဂရမကိုမှီတင်းပြီးနေထိုင်ရလက်ခုပ်ပြည့်မှာလက်ကြာอยู่ပဲဒကာဓမ္မတွေကျမ်းမာမှာအလုံးလုံးနိုင်ပဲအလုံးလုံးနိုင်မှာစီးပွားဥစ္စာရချမ်းသာချမ်းသာလို့လှူလို့တဲ့သရတရားလေးပေါက်လာတော့မှလက်ခုပ်ကပြည့်တော့မှလက်ကြာอยู่တာလေးကိုဘုန်းကြီးတို့ဟာဟုတ်ကဲ့လားမျိုးဆက်ခံတော့တယ်လို့ဒါဖြင့်ဒကာဓမ္မတွေကျမ်းမာဖို့အရေးမကြီးဘူးလားကျမ်းမာဖို့အရေးကြီးတော့ဘုန်းကြီးကစိတ်ကူးကောင်းလို့လားဟုတ်ကဲ့လားမကူးကောင်းဘူးမေတ္တာပို့ရမိမိတဏ္ဍမှာစင်ကြယ်နိုင်ရစင်ကြယ်အောင်ကျင့်သုံးပြီးတော့မေတ္တာပို့တော့တခြားနဲ့မတူတော့ဘူးစင်ကြယ်တဲ့တတ္တိနဲ့ပို့တာပိုးထက်မြက်သွားတယ်အရှင်သုဘုဒ္ဓမထေရမပြောတာကြာပြီဟိုဘက်အောက်ထပ်တော့ပြောတယ်ဒီမှာပြောမှကြာရင်နာမည်ကမေ့မေ့အရှင်သုဘုဒ္ဓမထေ မေတ္တာမပို့ဘဲနဲ့သူ့ဘဝပစ္စည်းကိုလက်ခံလို့မရှိဘူးဟုတ်ကဲ့ဆရာမေတ္တာမပို့ဘဲနဲ့လူဘဝပစ္စည်းကိုလက်ခံလို့မရှိဘူးလက်ကျင်သုံးမကသုံးအုပ်ထက်ကနေပြီးတော့ရောက်ချုံနဲ့ဇွန်းနဲ့ရိတ်ကိုခတ်လောင်းတဲ့အခါမှာမေတ္တာကမ္မထံမစည်းဖြမ်းမဲ့နဲ့တပိတ်ဖုံးကိုဖြန့်ပေးလို့မရှိဘူးတိုးတော့လက်ကျက်ထားတဲ့အလေးကျက်အဟုန်ကအလုံးအလေးကျက်တော့ကောင်းနေသဖြင့်ဥပမာလက်ကနေပြီးတော့သမင်းလောက်ကိုယူပြီးတော့ခန္ဓာလို့ခွတ်တဲ့အခါမှာဟုတ်ကဲ့လားခန္ဓာကမဟာသေးလို့လက်ကစောင့်နေရတယ်လို့ရှိရလားအဲ့ဒါအာဝင်ဝင်ကြပဲဟုတ်ကဲ့လားသူကလည်းသူချိန်ကြိုက်ပဲဘယ်လိုအကြောင်းကြားထားတာလဲတစုံတစ်ယောက်ကအကြောင်းကြားထားတာမဟုတ်ဘူးဟုတ်ကဲ့လားအနတ္တသဘောတွေသူတို့ကသူဆောင်းတာဒီလိုသဘောပေါက်အခုလည်းပဲမေတ္တာကမ္မထံကိုလက်ကျင့်ထားတော့သောအမကရောက်ချိုကြီးတန်လန်ကိုင်းစောင့်မနေရဘူးတဲ့ဟုတ်ကဲ့လားအဲ့ဒီအရှင်သူဒ္ဓိမထေရကိုသိသဘောကြတယ်ဘုန်းကြီးနောက်ဒီလည်းသဘောကြစရာအကောင်းဆုံးကတော့လောက်ကြည့်တယ်မရသေးဘူးမြတ်စွာဘုရားမြတ်စွာဘုရားကဖလသမဘတ်ကိုဝင်စားပြီးမှအလှခတ်တယ်ဖလသမဘတ်ကိုဝင်စားတဲ့နေရာမှာမြတ်စွာဘုရားလောက်ဆင်းမြန်းတာမရှိဘူးအလေးကျက်တော့ကောင်းတာမရှိဘူးဘလို့အလေးကျက်ကောင်းလဲဆိုရင်တရားဓမ္မသဘင်ကြီးရှင်ကျင်းပါတရားတစ်ပုဒ်ဆုံးလို့သတိဆိုပြိဿကြီးကသာဓု၃ညခေါ်တယ်မဟုတ်လားအဲ့ဒီခါမှာဘုရားရှင်ကိုတော်မြတ်တခြားအာယုံမယူဘူးနိဗ္ဗာန်အာယုံယူလိုက်တယ်နိဗ္ဗာန်အာယုံလိုက်တယ်ဘုရားရှင်ကိုတော်မြတ်နိဗ္ဗာန်ကိုကျင့်အာယုံယူတာကစိတ်အလေးချက်ကောင်းတယ်ကောင်းတော့မိမိရဲ့အလှရှင်တရားဓမ္မများကိုအကျိုးစီးပွားကောင်းတဲ့ကောင်းအောင်ဈာန်တုခါရင်ရတဲ့ရအောင်ထက်ထက်မြက်မြက်လှင်မြန်အကျိုးပေးအောင်ဘုရားရှင်တို့မြည်သည်လူဝဲကိုထုကုန်အလှခံနိုင်ခံနိုင်နိဗ္ဗာန်ကိုအာယုံပြုနှလုံးသွင်းဘုရားရှင်ရဲ့တဏ္ဍာတော်မှာနိဗ္ဗာန်ကိုသိနိုင်တဲ့စိတ်နဲ့အသိခါတဲ့နိဗ္ဗာန်နဲ့တိုက်ရိုက်သွားသိပြီးတော့မှအလှခံတယ်။ဘာလို့လဲဆိုတော့အစင်ကျဲဆုံးဓာတ်ကနိဗ္ဗာန်လေ။အမြင့်မြတ်ဆုံးဓာတ်ကနိဗ္ဗာန်။နိဗ္ဗာန်ကိုသိတဲ့စိတ်ကလည်းစင်ကျဲတယ်။ဟုတ်ကဲ့လား။နိဗ္ဗာန်ကိုသိတဲ့စိတ်ကလည်းမြင့်မြတ်တယ်။အဲ့ဒါအာရမဏပစ္စည်း။နိဗ္ဗာန်နာမကတာအာရမဏပစ္စည်းနာပစ္စယောပထမဆရာတို့နိဗ္ဗာန်နိဗ္ဗာန်ဤမကတနိဗ္ဗာန်ကိုလာပြီးတော့သိတဲ့မညံအာမညံမညံဆိုတာနိဗ္ဗာန်ရဲ့တတိကိုသိနိုင်တဲ့တတိဆိုတဲ့စိတ်ကတော့သိလိုက်တာအဲ့တော့နိဗ္ဗာန်ကအာရမဏတတိနဲ့မိမိလာသိတဲ့မစိတ်ကိုပြန်ကျေစုပြုလိုက်ဒါကြောင့်နိဗ္ဗာန်ကအာရမဏပစ္စည်းနိဗ္ဗာန်ကိုသိတဲ့မညံဖုန်ညာကအာရမဏိကပစ္စယုတ်ပံပစ္စည်းကအကြောင်းဒီစုပ်ပန်းကအကျိုးဟုတ်ကဲ့လားဘုရားတရားတော်ကအရင်ပိန်မွေ့တယ်အလွန်ပိန်မွေ့တယ်မိဘရရရာကြောင်းအလုပ်တွေဒါနအစာယူတော့ကုသိုလ်ကောင်းမှုတွေလုပ်တယ်အကြောင်းတရားအများနာလဲတာကရတဲ့အခါကျတော့အကျိုးလို့နားလဲတာမဟုတ်ဘူးဗုဒ္ဓဘာသာတရားတော်မှာစတော့လဲအကြောင်းနဲ့စဆုံးတော့လဲအကြောင်းနဲ့ဆုံးတယ်မိဘအကြောင်းတရားလေအဲ့ဒါလက်မခံကြဘူးရွှေကျင်တမယုံမှာစဟုတ်တော့ပင်ပေးတောင်းယူခဲ့အောင်ပဲနိဗ္ဗာန်အကျိုးသူပြောငါပြောဟုတ်ကဲ့လားပထမကိုပယ်လို့ရမလားတတမတတပစ္စည်းပစ္စုပ္ပန်ဆိုတော့ကြားဘူးတယ်မဟုတ်လားပြန်နာထောင်ကြည့်လိုက်နော်နိဗ္ဗာန်ံနိဗ္ဗာန်ံမကတအာရမဏပစ္စေနာပစ္စယောနိဗ္ဗာန်ံနိဗ္ဗာန်ိမကတနိဗ္ဗာန်တို့တည်တော်မညာအာအာရမဏပစ္စေနာအာရမဏပစ္စယတတိဖြင့်ပစ္စယောကျေစုပြုသည်ဟောတိဖြစ်၏ဒီတတိဟာနားမလည်ဘူးသားလင်းလို့သားဟုတ်ကဲ့လား900တောင်ပဲညာနာတွေဖြစ်သွားကုန်ပြီဒီအပန်ကြားတာစတာမဟုတ်လားအခုကဘယ်လိုလာကြလဲဆိုတာဒါတို့နဲ့မတန်ပါဘူးတဲ့ဟုတ်တယ်မတန်ဘူးမတန်တော့မလာတော့မလာတော့မရဘူးပေါ့ဟုတ်ကဲ့လားတရားစစ်တရားမှန်ကိုကြားလိုက်ရုံနဲ့စတာလင်းလို့သား900ညာနာဖြစ်သွားပြီဒီလိုမဟုတ်လားအဲ့တော့နိဗ္ဗာန်ကအာရမဏပစ္စည်းနိဗ္ဗာန်ကိုသိတဲ့မညာကအာရမဏိကပစ္စုပ္ပန်နိဗ္ဗာန်ကဗဟိတတရားနိဗ္ဗာန်ကိုသိတဲ့မညာကဣစ္ဆတတရားဘာဖြစ်တာဗဟိတဖြစ်တဲ့နိဗ္ဗာန်ကပစ္စည်းကအကြောင်းနိဗ္ဗာန်ကိုသိတဲ့ဣစ္ဆတမှာဖြစ်တဲ့မညာကပစ္စုပ္ပန်အကျိုးတရားဒါကြောင့်နိဗ္ဗာန်အကြောင်းခံလိုက်တော့မှဒီဒုက္ခခတ်သိမ့်ငြိမ့်သွားတာ မိဘကဖះပွင့်ပွင့်မပွင့်ပွင့်ပြောချင်တာကတော့ဘုန်းကြီးကရှင်းလင်းပြီးမှပြောတတ်တယ်ဒါနည်းနည်းပြောတာဟုတ်ကဲ့လားဖះရှင်ကိုတော်မြတ်လူနာပြမတတ္တဝါတို့ရဲ့အကျိုးကိုလိုလားလို့တစုံတယောက်မှကတ်ဆူတဲ့အခါမှာပဲဖះရှင်ကနိဗ္ဗာန်ကိုဖလားတမပတ်ဆိုတဲ့အာယုံမဝင်စားဘဲနဲ့အလူမခံဘူးသို့တော်ဖះရှင်ကိုတော်မြတ်ရဲ့အလေးချက်တော်အားကောင်းနေလို့သူပဲပစ္စည်းကတ်တဲ့လူကစောင့်မနေရဘူးဟုတ်ကဲ့လားခဏပြောလို့ပဲသမင်းလောက်ကလေးကယူပြီးခွန့်လိုက်တဲ့အခါမှာဗဇက်ကမဟာသေးလို့စောင့်နေရသေးလားမစောင့်ပါဘူးဒါကြောင့်မိဘများဆိုလို့ရှိရင်ဝိပဿနာဉာဏ်လေးများရရင်သာသမီးလောက်စာကိုကျွေးရဟုတ်ကဲ့လားစားရတဲ့အခါမှာဝိပဿနာဉာဏ်လေးနဲ့များစားနိုင်မယ်ဆိုရင်ဒီသာသမီးကပို့ပြီးတော့အကျိုးစီးပွားမှာဖြစ်ဘူးလားဟုတ်ကဲ့လားသမတဝိပဿနာကောင်းအဲ့တော့ဒီမှာပြောလို့တာကအဲ့ဒီနိဗ္ဗာန်ဓာတ်တတိယကိုရဖို့ရောက်ဖို့ကလက္ခဏာရင်၃ပါးပါဠိပြန်ကြည့်လိုက်နော်ဗုဒ္ဓနာဗုဒ္ဓနင်္စာဓမ္မဒေသနာတိလက္ခဏာမုဒ္ဒနာမနတ်တိဗုဒ္ဓနာဖျားရှင်တို့ဤဓမ္မဒေသနာဟောကြားတော်မူသောဒေသနာတော်မည်သည်ဒီလက္ခဏာမုဒ္ဒနာမအိဆာဒုက္ခအနတ္တဆိုတဲ့လက္ခဏာရင်၃ပါးနဲ့လွတ်သောဒေသနာမည်သည်နတ်တိမရှိဒါကြောင့်ဖျားရှင်တို့ဟောလေသမျှအနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာရင်၃ပါးကိုမထင်ထင်အောင်ဉာဏ်မျက်စိမှာမမြင်မြင်အောင်ဟုတ်ကဲ့လားဒီလက္ခဏာရင်၃ပါးနဲ့နိဗ္ဗာန်သွားပါဒီလက္ခဏာရင်၃ပါးလွတ်နေရင်ဝိပဿနာမဟုတ်ဘူးဘုန်းကြီးပြောတဲ့စကားလုံးမဟုတ်ဘူးဆရာတော်ဥဒိဋ္ဌိလသုတ္တဂါရီတရားပွဲဟောပြီလူအစိတ်၂၀ဟုတ်ကဲ့လားဘုန်းကြီးတို့ကဒီပါဠိကတ်ထားတာကိုဆရာတော်တပည့်တော်တို့ဒီပါဠိသုံးတော့မယ်အေးကောင်းတယ်ကွာအားလုံးအထုတ်ပြီးသားလူတွေဘာဆက်လုပ်ရမှမသိဘူးတော့ဆရာရှိမှဖြစ်မယ်ဆိုတော့ဥဒိဋ္ဌိရှိသားပဲဆိုတရားပွဲကျင်းပါလိုက်လူတစုပေါ့ဟလားဒီခါမှာဆရာတော်ကြီးကဒီပါဠိညွှန်ပြီးတော့လက္ခဏာရင်းသုံးပါးမပါရင်မင်းတို့ဟာဝိပဿနာမဟုတ်ဘူးကွာလို့ခြိုက်ဟာသူတကားလေဟာတို့လောက်ခဲ့တာလက္ခဏာရင်းသုံးပါးပါဘူးဟာလို့ဆိုတယ်ဟုတ်ကဲ့လားနော်အဲ့တော့တရားစစ်တရားမှန်ရဖို့ဆိုတာလည်းပဲဟုတ်ကဲ့လားမိမိတို့ရဲ့ဘုံကံပါရမီလဲလိုသေးတယ်။သို့တော်လဲအားငယ်ပါနဲ့ဒီတရားစစ်တရားမှန်နေကိုလုံးဝနဲ့နဲ့နဲ့နဲ့မရှုမစင်ကျင်တတ်တော်လဲပဲကြားယုံနဲ့ဒီတို့တော့နင့်ကြတဲ့အစင်တတ်မှဖြစ်နေပါစေဟုတ်ကဲ့လား။ကြားလိုက်ရတဲ့တရားစစ်တရားမှန်ရဲ့တတ်သည့်မြင့်မြတ်တဲ့အဖြစ်ကိုရနိုင်တယ်ဟုတ်ကဲ့လား။မြင့်မြတ်တဲ့အဖြစ်ရရင်ဒီလိုသာရကတွေပြောရင်ရှုပုံရှုနည်းသွားတော့ပါကိုဟုတ်ကဲ့လား။အဲ့တော့သာမဏေ59မှာအပိုက်6မှာဩစာရပတ္တဝါကံမိသံသရကာရီဟောတိဩစာရပတ္တဝါကံမိခြင်းချင်းငယ်စွန်ချင်းအမှုကိုပြုသည့်အခါ၌သံသရကာရီကောင်းစွာဉာဏ်ပညာဖြင့်ရှုစင်ခြင်းငယ်ကိုပြုလေစီသည်ဟောတိဖြစ်၏ဘုရားရှင်အိမ်သာတက်တဲ့အခါကမ္မထံပေးဖို့ဟုတ်ကဲ့လားအပိုင်းကားကစားရတောက်တဲ့အခါမှာကမ္မထံပေးတာမဟုတ်လားစားရတောက်တဲ့အခါမှာယူပြီးယူပြီးခွန်ပြီးခွန်ပြီးဟပြီးဟပြီးမျိုးပြီးမျိုးပြီးလို့ဒီလိုဟုတ်ကဲ့လားအပိုက်ငါးကိုညသောအဖြစ်ဒီလိုလေ့ကျက်တော်မူကြတယ်ဒါပြန်အပိုက်၆ကိုယိုပြီးယိုပြီးပောက်ပြီးပောက်ပြီးလို့လုပ်ကလားဟုတ်ကဲ့လားနော်ယိုပြီးယိုပြီးခွန်ပြီးခွန်ပြီးဟာပြီးမျိုးပြီးမျိုးပြီးလို့ဆိုရင်အပိုက်ငါးလူရင်းမပါဘူးတံပစင်ညကာရီတံပစင်မပါတဲ့အတွက်ဒါအဲ့လိုသာဆိုရင်အပိုက်၆ကရှင်းရှင်းချင်းငယ်ဆွတ်တာမဟုတ်လားဟုတ်ကဲ့လားယိုပြီးယိုပြီးပောက်ပြီးပောက်ပြီးလို့လုပ်ရတော့ပါဗောဒီလိုမဟုတ်ဘူးဟုတ်လားရှင်ချင်းငယ်စွ့မယ်လို့ဆိုရင်တံပစင်၄ပါးနဲ့ဆင်ញင်ရမယ်တံပစင်၄ပါးက၁ဘာလဲအကျိုးရှိမရှိ၂စင့်မသိ၃ကမ္မထံလွတ်မလွတ်၄ကမ္မထံတရားဖြစ်တဲ့နာယုတ်တရားတွေကိုအနိစ္စဒုက္ခအနတ္တရှုမိမရှုမိဟုတ်ကဲ့လားစတဲ့အခါမှာတော့တစ်ကနေအစဉ်တိုင်း၄ခုထိစအလေးကျတော့ကောင်းလာတဲ့အခါကျတော့ညာပိတ်နှင်းလာတဲ့အခါကျတော့နာနဲ့ယုတ်ကိုကောင်းစွာထင်ပါတယ်ဒီနေရာမှာနာယုတ်ထင်ပုံကအစာတက်ကနေပြီးတော့အစာဟောင်းသို့ပြောင်းလဲသွားတဲ့အခါကျတော့ဟုတ်ကဲ့လားသမီးအောင်တာရကလေးနဲ့ပြောမယ်ဘုရောဥဝိုင်းအမတ်ကြီးကဘာလုပ်လဲဘုဘောဥဟုတ်တော့လားပေါ်ဥသိတ်တော်တယ်ကွာဒီကောင်သိတ်တတ်တာပဲသိတ်ဉဏ်ကောင်းတာတော့တော်တဲ့ကောင်ပေါ်ဦးအိမ်ရှိသွားပြီးတော့ချီဥကြီးกว่าလို့ဆိုရဲမိမိထုတ်လိုက်တယ်ဟာအိမ်ရှိတဲ့လည်းလာอยู่တာဟေးဟေးဟေးဘာလို့ထားလဲလို့ဆိုရဲဟာမိမိလို့ဆိုရဲဘယ်လိုအမိန်တော့ပါလဲချီဥရမယ်လို့ပါတယ် เอ๊ะยูกว่าลูกซะเต้อมาบ้าเลยตอลูกเออโหลูกเป็นแล้วลูกเว้ยเออไม่ผิดกูถ่าตัวละบ่โอเคล่ะถ่าตัวละไอ้หลอกปัญญาชื่อล่ะดิหลอกปัญญาชื่อแต่ปออูแล้วตะคันอเม็ดถั่วล่ะปออูอย่าตาอกางซงบ่แล้วกว่ามาละบ่โบรออีอยู่ล่ะอกางซงเว้ยลูกอ่าเม็งก็ไม่โตไม่ยอมเปล่าได้กางเว้ยงั้นล่ะเม็งไอ้ตรีเรามาเป็ดอ๋อเปล่าได้อะมะทีนี้อ่ะซะ9เนี่ยเปลี่ยนตัดสิสู้เอกวัสนะดุ้ยมะคันเงินตะเงินชิ้นนี่เนาะแต่เชิงตรงอ่ะปีตรงอ่ะแหละโหดอยาดอเดิมมา2รอบปีเกยอ่ะอาจารย์นี่แน่ชี้ไม่ยาอะกู9เนี่ยด้วยตัดสิ9เนี่ยซื้อตัดสิสู้တော့ปออูอ่ะ6เนี่ยเหมี่ยว9เนี่ยเหมี่ยวแต่นี่จ้ะแล้วซ้อมปิสุชิ้นเนี่ยปิสุบยาสิลูกโซ่แห่ก้วยรอเตบยาสิเบ้ตาโหจ่าๆนั่นน่ะอีเหมี่ยวหนัดดิโอเคล่ะตาไล่ขึ้นมาโอเคล่ะเบ้ตาโหอีเหมี่ยวหนัดก้วยรอเตမဟုတ်လားသုံးဆောင်ပြီးတော့ဘောဦးကတော့သူကအကြံနဲ့ကိုမင်းကြီးကလည်းနှစ်နှစ်ကာကာနှစ်တိုက်စွာသုံးဆောင်အရှင်မင်းကြီးနှစ်ပြင်ကြတော့အဲဒီနေ့တောင်စွာနေကွယ်ရင်သေရတော့မယ်နောက်ဆုံးဟဲ့လားမင်းကြီးနဲ့ပျော်ပြစေအေယာဝတီမြစ်ထဲရှုခင်းနေလဲကြည့်ရအောင်ဘောဦးကတခါလဲတက်မဲ့သေလော်လို့အဲဒီမှာမင်းကြီးကရေလည်းကောင်ရောက်သွားတဲ့ခါကျတော့မနေနိုင်ဘူးဘိုက်ထဲကဟဲကောင်ဘောဦးကန်းကကွာกักกูเฮ้ยกักกว่ากักผู้ไม่เจ๋งลงเนี่ยก็เลยมากักผู้แล้วတော့เฮ้ยไม่ဆိုတော့กักไปไล่တယ်อ่ามินนี่เปลี่ยนมาล่ะผู้ชုံพุ๊กแท้อ่ะโอเคล่ะเปลี่ยนมาล่ะผู้แล้วทั้งมินเล่าติมีเปลี่ยนล่ะတော့มาปออู้มินပြောว่าฟันน่ะกว่าแหละลุษีเด้โอเคล่ะปัญญาชี้ญาณတော့เออพ่อยิ้มပြောလို့ล่ะก asa how lo de song tiao ka ni pi lo tan kaung ne swae thau tha lai mho hu de boun yi sa galong mho hu athakara yi sa galong hok ka la de song de khu de song tiao ka tun goun ne tun thau tha lai mho hu de tun goun so da ga lwa che nau che chong ne ka tun goun chi de hok la di nau che bon go pinyan pinyan na cha ne di lo hat pi lo ma yu a so da di nau che le go de su de de bon ne phit twa au su pi tun bon da ga yo dan che che ya de lan lao chi de pinyan tat chi go tat tha ဖုန်းကြီးကနွားចောင်းသားဘွားလာတာဆိုကောင်းကောင်းကြွကြွကျင်တို့ကလည်းတွန်းပေါ်တာလည်းမဟုတ်ဘူးတဲ့ဘယ်ကြီးအစွမ်းတတ္တိဖြင့်ဟုတ်ကဲ့လားခန္ဓာကိုယ်ကြီးအကျိုးဆက်ဖြစ်တဲ့အစာဟောင်းဤအပတို့ထွက်တလဲလို့ဆိုတော့လှုပ်ရှားတဲ့တတ္တိဝါယောဓာတ်ကြီးအစွမ်းမြင်ထွက်ပါသည်ဖန်ရလားဝါယောဓာတ်လှုပ်ရှားတဲ့တတ္တိပြည့်နေလို့ရှိရင်ကျင်းကြီးစွမ်းမှန်ကျင်းငယ်စွမ်းမှန်သိသေးရလားဟုတ်ကဲ့လားဒါဖြင့်မိမိတန်တာမှာโยบีโยบีปอกบีปอกบีหมั่นแม่อสาโอเคล่ะขันธากุญอโจเสร็จဖြစ်တယ်จินญีจินแกดิอปาโตถั่วละละงัดกฤษาละวายโยธากฤษาละงัดอလုံးละวายโยธาอလုံးละงากาอัตตาวายโยธากอนัตตาမှန်ရလားဒါပေမဲ့ဝိပဿနာရှုတော့อัตตาကိုရှုရမှာလားอนัตตาကိုရှုရမှာလားရှင်းရလားဟုတ်ကဲ့လားจินญีจินแกမစွတ်ဘူးစွတ်နေงาကစွတ်နေငါယူတယ်ငါပေါက်တယ်အများပြောမှန်တယ်မမှန်ဘူးလားတကယ်တရားတော်မှန်မှာတော့ငါကိစ္စလားဝါယောဓကိစ္စလားအဲ့ဒီဝါယောဓကပုံပန်းတဏ္ဍရှိရလားမရှိမလို့ဒီသဘောတတ္တိကိုစဉ်းစားဆင်ခြင်ကြည့်လိုက်ရင်စဉ်းစားဆင်ခြင်နဲ့ညာဝမှာမထင်နိုင်ဘူးလားမစဉ်းစားမဆင်ခြင်ပဲနဲ့ယူခြင်းတိုင်းယူခဲ့ကြပါသည်ပေါက်ခြင်းတိုင်းပေါက်ခဲ့ကြပါသည်ဟုတ်ကဲ့လားအဲ့ဒီခါမှာဘာတရားကိုမှနှလုံးမသွင်းတော့မောဟနဲ့ပေါက်ခဲ့ကြတာယူခဲ့ကြတာမဟုတ်လားဟုတ်ကဲ့လားအခုတခုသောကမ္မထံကိုကြည့်လိုက်တဲ့အခါကျတော့ငါကိစ္စလားဝါယောဓကိစ္စလားဝါယောဓကယုတ်တရားဝါယောဓကိုဝါယောဓပဲလို့သိတဲ့အသည်ကနန္တရားဟုတ်ကဲ့လားဣရိကနန္ဣရိကယုတ်သုဏကစောလို့သူထုံးစံအတိုင်းဟုတ်ကဲ့လားနော်ယောဂီရဲ့ဉာဏ်မှာကနာယုံနှစ်ပါးကိုအာယုံပြုလို့နှလုံးသွင်းလို့တောသားတွေတောသားတွေဆလိတ်တို့လေးနဲ့မိန်ပြီးထိုင်းနေဟုတ်ကဲ့လားအဲအိဇာကလည်းပဲအုံနဲ့လှုပ်ထားတာဟောင်းကလည်းဟောင်းနေဟုတ်ကဲ့လားနော်အဲဆလိုက်တော့နဲ့ဝင်းထိုင်တဲ့လူတွေကအများတော့ခွန်ကြီးတို့ဝင်သွားလိုက်လို့အော်ဆလိုက်နိုင်နေတာလို့မထိုင်အတော့ကိုပဲ strong စူးစူးဝါဝါဟုတ်ကဲ့လားဒီတော့ပြောတော့တာကနန္တရားယုတ်တရားကိုသာတခြားအာယုံမပြုခဲ့တဲ့ဒါယုတ်တရားဒါနန္တရားဒါကိုရဲ့စူးစူးစက်စက်နှလုံးသွင်းတော့ဟုတ်ကဲ့လားဒါနသီလသမထတဲ့အကျိုးများတဲ့ဝိပဿနာဉာဏ်ဝင်မလာဘူးလား င်းကြီးချင်းရဲ့ဆွတ်တဲ့ကိစ္စရောမပြီးဘူးလားဟုတ်ကဲ့လားဝိပဿနာဉာဏ်ရောမရဘူးလားဟောတစ်စစ်တက်လားဒီလှုပ်ရှားတဲ့တတ္တိဝါယောတကတကောရှင်ဖန်ဆင်းတာလားဣဒ္ဓနေမာနဆိုတဲ့ဗြဟ္မာမင်းကြီးတွေမှာပိနေတယ်ဖန်ဆင်းတာလားမဟုတ်ဘူးသတ္တဇာဝါယောဓာတုဝိပါရဏဟုတ်ကဲ့လားမဆွတ်ရင်ဆွတ်ရင်လည်းစိတ်ပေါ်မလာဘူးလားဆွတ်ရင်လည်းစိတ်မဖြစ်ဖ ೇನೆ ဆွတ်လို့ရမလားဆွန့်ရတဲ့စိတ်ကအကြောင်းခန္ဓာကိုယ်ဤအကျိုးဆက်ဖြစ်တဲ့ခြင်းချင်းငယ်တို့အပတို့ထွက်အောင်တုကံတဲ့တတ္တိကဝါယောဓယုတ်တရားစိတ်ကအကြောင်းဝါယောဓကအကျိုးတို့ပြောတော့စိတ်ဆိုတဲ့ဆွန့်ရတဲ့စိတ်ကနာငါအကြောင်းလှုပ်ရှားတဲ့တတ္တိဝါယောဓယုတ်ကအကျိုးဟုတ်ကဲ့လားယောဂီရဲ့ညာကထက်လာတော့တိနာနဲ့ယုတ်ကိုပိုင်ပြီးနှင့်အကြောင်းနဲ့အကျိုးကိုတက်ဖြူအဲ့ဒီနှစ်ချက်ကိုစွန့်နိုင်စွန့်နိုင်နာယုတ်အကြောင်းကျိုးပိုက်ပြီဆိုရင်တော့သုလသောတာပန်ဖြစ်ပြီအပေတကားပိတ်သွားပြီဝိသကအနာရောင်လို့ဘုံစင်စနိုင်တယ်ကိုတော်တော့အဲ့ဒီအထီးတော့ကျိုးကျိုးကုတ်ကုတ်အားထုတ်တယ်ဟုတ်ကဲ့လားဒီသာသနာတော်ကြီးနဲ့တွေ့တော့ကိုသုလသောတာပန်လောက်တော့ဖြစ်သားမှအရင်တစ်ခါလဲပြောတယ်ခုတစ်ခါလဲပြောမယ်ဘာသလုံးကိုတော်ကြီးပြန်တော်မူလို့ဘယ်လိုတွေထူးခြားတယ်ဘာညာရဟန္တာပဲဘာမလုပ်ပါနဲ့တော့အလောင်းရောက်မစားနဲ့မခံနိုင်ဘူးဟုတ်ကဲ့လားဘာမှမဖြစ်သေးဘူး။ခွန်ကြီးတို့ကဘုရားစုပါတယ်။ဒါအောင်လည်းအပင်မခံတာ။ဟုတ်ကဲ့လား။နော်။ညာတော်ကအဲ့ဒါလေးပဲဥဩဒေကလုပ်။ဒါသာသနာတော်ရဲ့ညှင်းညွှန်းကြောင်းတရားတွေပဲ။အဲ့ခွန်ကြီးသိစေချင်တာကတော့ရှင်ကြီးကျင်ငယ်မစွန့်မဲ့နေနိုင်ကြရဲ့လား။ဘလို့ပဲအလုံးများများရှင်ကြီးကျင်ငယ်တော့စွန့်မယ်မဟုတ်လား။စွန့်နိုင်စွန့်နိုင်နိုင်ရုပ်အကြောင်းကျိုးကိုမဆင်းဖင်အောင်ရှုရင်မရဘူးလား။ပြန်ပြောမယ်နော်။ဆုံးခြင်းဆုံးဟုတ်ကဲ့လားဆိုရလေရဆုံးခြင်းဆိုတာကဆုံးလို့တဲ့စိတ်ကိုကောက်ရပါသည်ဟုတ်ကဲ့လားနန္တရားကိုကောက်ရတယ်ဆုံးဆိုတာကလှုပ်ရှားတဲ့တတ္တိတုကံတဲ့တတ္တိဝါယောဓာတ်ကိုကောက်ရပါသည်ဆုံးခြင်းဆုံးမဆုံးခြင်းမနဲ့ဆုံးမလားဟုတ်ကဲ့လားမယုံခြင်းမပောက်ခြင်းမနဲ့ယူပါပောက်ပါမလားရှင်းဦးစွာသွန်လို့တဲ့ယိုလိုပေါက်လို့တဲ့စိတ်ကရှင်းဥစွာမဖြစ်ဘူးလားဒီစိတ်ဖြစ်လိုက်တာနဲ့လှုပ်ရှားတဲ့တတ္တိကတပြိုင်တည်းဖြစ်တာစိတ်နဲ့ဝါယောဓာတ်နဲ့တစ်ချိန်တည်းမှာတပြိုင်တည်းဖြစ်တော်လဲပဲစိတ်ကပြတ်ခန့်လို့စိတ်ကအကြောင်းဝါယောဓာတ်ကအကျိုးဒါသွန်နေတဲ့အခါမှာဒီလိုသင်ကြားနာယူထားပြီးတော့ဩဘုရားရှင်ရဲ့အဆုံးမနဲ့ငါသွန်မှာပဲဟုတ်ကဲ့လားအမှုမဲ့မမဲ့သွန်လို့ရှိရင်တော့မောဟနဲ့သွန်တာပဲဘောရနဲ့စွန့်ရင်တော့ဒီအာဟုလို့တွေအာကောက်လာတော့တသက်လုံးစွန့်နေတာကိုဟုတ်ကဲ့လားအခုနည်းနည်းပြင်ပြောလို့ရှိရင်ငါဤသက်ရွယ်တို့ရောက်ပြီဖြစ်ဤအသက်50 60 90 80တဲ့တို့ရှင်နေဝင်ရောက်လာပြီဘယ်လိုစွန့်ခဲ့ကြရလဲတခုသောကမ္မထံကိုမှနှလုံးမသွင်းမဲ့စွန့်ခဲ့တယ်ဆိုရင်ဘာနဲ့စွန့်လဲမောဟနဲ့စွန့်နေဟုတ်ကဲ့လားရိုးရိုးဘူထိုင်တဲ့မဖြစ်တော့ရိုးရိုးထိုင်ကုန်တဲ့မဖြစ်တော့ဘူးအသက်ရွယ်လေးကြီးလာတော့ဘူထိုင်တဲ့မှာဟုတ်ကဲ့လားအဲဘူထိုင်နဲ့စွန့်လားရိုးရိုးခုန်နဲ့စွန့်လားဒီလိုဟုတ်ကဲ့လားနော်ဟိုးလောကရဲ့အနည်း40လောက်ကဆောင်းမတစ်ခုဖားရတယ်။ဩစတြေးလျနိုင်ငံကဒီအင်္ဂါခွက်တွေရောင်းတာသူ့နိုင်ငံမှာတော့သစ်သားခွက်အပေါ်ကကျွေရည်လေးတုတ်ထားတယ်။ဗမာကတော့ကျွေသားအစ်စ်ရောင်းတယ်။နိုင်ငံသားကိုရအောင်ဟုတ်ကဲ့လား။သမ ्या တကကြိုးစားပုံနော်ပတိယ။အဲ့တော့ခိုးလို့အခန်းနဲ့ဒီလိုအခန်းနဲ့ဟိုးလို့ခုံနဲ့ဒီလိုခုံနဲ့စွန့်နေကိုစွန့်နေလို့ခေါ်ပြီးမဟုတ်ငါဘာနဲ့စွန့်နေလဲငါအသက်အရွယ်တစ်သက်လုံးစွန့်နေတာတခုတော့ကမ္မထံတရားကိုနှလုံးမသွင်းဘူးဆိုရင်မောဟနဲ့စွန့်တာမဟုတ်လားအခုအာမောဟဆိုတဲ့ဝိပဿနာဉာဏ်နဲ့စွန့်ပြီဘယ်လိုစွန့်မလဲစွန့်ကျင်တဲ့စိတ်ကနန္တရားစွန့်တဲ့အခါမှာစွန့်တတ်တဲ့တတ္တိကဝါယောဓယုတ်တရားနန္တရားကအကြောင်းယုတ်တရားကအကျိုးအဲ့ဒီနှစ်ချက်ပိုင်ပြီဆိုရင်ဘယ်ခါစွန့်စွန့်နာယုတ်အကြောင်းကျိုးပိုင်ပြီဆိုရင်သုလသောတာပန်ဖြစ်သည်ဝိပဿနာတက်တော့နာယုတ်အကြောင်းကျိုးတရားမဖြစ်ဖဲနဲ့စွန့်လို့ရပါမလားနာယုတ်အကြောင်းကျိုးတရားကစွန့်တဲ့ပုဂ္ဂိုလ်ဟုတ်လို့လားဘာသာဟုတ်လဲအနိစ္စဒုက္ခအနတ္တတာဟုတ်ပါသည်ဟုတ်ကဲ့လားသိချအောင်ပြုတော့စွန့်ခြင်းနဲ့စိတ်ကလည်းပဲငါဟုတ်လို့လားအနိစ္စဒုက္ခအနတ္တတာဟုတ်မနေဘူးလားစွန့်လို့တဲ့စိတ်ကြောင့်ဖြစ်တဲ့လှုပ်ရှားတဲ့တတ္တိဝါယောဓာတ်ကရောငါဟုတ်လို့လားဒီယုတ်တရားဟာရူပခန္ဓာမဟုတ်လားဒီရူပခန္ဓာယုတ်တရားဒီပုဂ္ဂိုလ်တ attva ဟုတ်လို့လားအနိစ္စဒုက္ခအနတ္တတာဟုတ်ပါသည်စွန့်ခြင်းဆိုတဲ့အကြောင်းတရားကလည်းအနိစ္စဒုက္ခအနတ္တ ဆိုဆိုတဲ့အကျိုးတရားကလည်းမိစ္ဆာဒုက္ခအနတ္တအဲလက္ခဏာရေးသုံးပါတင်ပြီးတော့နားလည်အောင်ပြောတာကကြားတယ်ဉာဏ်အမြင်ကိုလေ့ကျက်လို့ညာမှာဖြစ်နာကမြန်မယ်ဟုတ်လားသွန်းတဲ့ကိစ္စလည်းပြီးတယ်ဟောတတိပဌာန်းဝိပါဏအချင်းမြတ်ကြီးရောမပြီးဘူးလားတော့သင်္ဏတကြဒါကြာအစလေးရှိသေးတယ်ဟုတ်ကဲ့လားတကယ်လေ့ကျက်ရအောင်မယ်များများကြီးနားလေလေဒီတရားတော်တွေကောင်းစွာသက်ဝင်လေဟုတ်ကဲ့လားသက်ဝင်ပါတဲ့အခါကျတော့အမှုမမမဲ့ဆုံးတာပေါ့နောက်တော့ကြားနာတဲ့တရားတွေကများလာတော့တတိလားဖြစ်ဩငါတို့မိမိမုံမုံနဲ့ဆွတ်လာလိုက်တာတသက်လုံးပါလားအခုခါမှာအပေတကားပိတ်အောင်ဆွတ်နေနေရဘုရားရှင်ရဲ့ကျေးဇူးတော်တွေပါလားဟုတ်ကဲ့လားဘလောက်ပဲအလုံးများများမအားဘူးမအားဘူးဆိုတော့ဟုတ်လားတရားစကားဝင်နိုင်ဘူးဝိပဿနာအာမထုံနိုင်ဘူးလို့ဆိုကြပါစီတကယ်ကိုဝိပဿနာဉာဏ်နဲ့ကျင့်သုံးရမယ့်ဉာဏ်တွေထဲမှာအခံပေါင်း20တခါရှိပါသည်။တမစရအခါမှာအချက်ပေါင်း22ချက်ရှိတယ်။ကျန်တာတွေမလုံနိုင်ဘူးခါဘာအားငယ်စရာရှိလဲ။ဟုတ်ကဲ့လား။မဖြစ်မနေအိမ်မှာတော့မတက်ဘူးလား။အဲဒီအခါမှာနားလည်ထားရင်ဝိပဿနာတတိပဋ္ဌာန်ကျင့်သုံးလို့မရဘူးလား။ gain အဆုံးလေးပြန်ပြောမယ်။စွန့်ခြင်းစွန့်စွန့်ခြင်းကစွန့်လို့တဲ့စိတ်ဆိုတဲ့နန္တရားစွန့်ဆိုတာကလှုပ်ရှားတဲ့တတ္တိတွန်းကန်တဲ့ဝါယောဒာဟုတ်ကဲ့လားစိတ်နဲ့ကာလငါမဟုတ်ဆွတ်တဲ့ပုဂ္ဂိုလ်မဟုတ်ဝါယောဒာယုတ်ကလည်းပုဂ္ဂိုလ်မဟုတ်တတ္တဝါမဟုတ်ဟုတ်ကဲ့လားအဲ့ဒီတတ္တိနှမျိုးလုံးဝမဖြစ်ဘူးဆိုရင်ဆွတ်လို့ရမလားအေးထွက်လို့ထွက်မှမသိပေါက်လို့ပေါက်မှမသိအဲ့တော့ဗမာစကားဘာပြောလဲဒီလူနာအိုကြီးအိုမဟုတ်လားခွန်ကြီးတို့တရားတော်ကရှိတယ်အသက်90ကျော်ရှင်ကြီးကျင်ငယ်ဆွတ်မှမသိတော့ဘူးသားရသမီးတွေကလည်းမပြုစုနိုင်တော့နတ်မှလည်းပဲသားရတော့ဟုတ်ကဲ့လားခွန်ကြီးရာမကြီးလည်းဒီလိုပဲလုံခဲ့တဲ့တစ်ပတ်လောက်ကကွယ်လွန်တယ်အသက်90ကျော်အပြိုကြီးငှထားတယ်အပြိုကြီးများကြောက်စရာကောင်းတယ်သမီးအတာဝန်လေးရေယူခဲ့တာသူ့ကြတော့ယူမလို့မရှိဟုတ်ကဲ့လားအဲ့တော့စွန့်မမသိတော့စွန့်မမသိတာဟာဒီနန္တရားယုတ်တရားဒီရဲ့တတ္တိတွေကညံ့သွားတာမဟုတ်လားတနည်းအားဖြင့်ဒီစွန့်လို့တဲ့စိတ်ဟုတ်ကဲ့လားနန္တရားဆုံးတဲ့အခါမှာလှုပ်ရှားတဲ့တုတ်ကနဲ့တတ္တိဝါယောဒယုတ်တရားအဲ့ဒီနာမည်ယုတ်ကတုံညအမှတ်ပြနေလို့ရှိရင်စွန့်အောင်မလားဟုတ်ကဲ့လားလုံးဝမဖြစ်ပေါ်ဘူးဆိုရင်စွန့်အောင်မလားဒါလို့သူတော်သူတတ္တိဆောင်တဲ့အခါကျတော့လူအသာစွန့်မှမသိတာဟုတ်ကဲ့လားအပြစ်မရောက်နေပြီပေါ့လားဒါဖြင့်ယောဂီပုဂ္ဂိုလ်ဟာဒီနာယုတ်နှစ်ပါးကိုပိုင်အောင်ရှုရမယ်နော်နောက်တစ်ဆင့်တက်တယ်နော်နာငါအကြောင်းယုတ်ကအကျိုးစွန့်ခြင်းကအကြောင်းစွန့်ကအကျိုးဟုတ်ကဲ့လားစွန့်ခြင်းကစွန့်လို့တဲ့စိတ်ကိုပြောပါသည်စွန့်ကလှုပ်ရှားတဲ့တုံးကံတဲ့တတ္တိကိုပြောပါသည်ဒါကြောင့်စွန့်ခြင်းကအကြောင်းစွန့်ကအကျိုးဒါကအကြောင်းဒါကအကျိုးအကြောင်းတရားမဖြစ်ဖက်နဲ့အကျိုးတရားဖြစ်လို့ရမလားဒါဖြင့်ဒီအကြောင်းအကျိုးတရားနှစ်ပါးဟာအမြင်လေးနဲ့ဆိုလို့ရှိရင်အမြင်လေးနဲ့ဆိုရင်ဆွဲထုတ်ထားလိုက်လို့ရှိရင်စွန့်လို့ရအောင်မလားဟုတ်ကဲ့လားအမြင်လေးတွေလည်းမဟုတ်ဘူးသဘောတတ္တိတွေတော့ဒါကြောင့်ယောဂီကဒီသဘောတတ္တိဖြစ်တဲ့အကြောင်းအကျိုးကိုပိုင်အောင်ရှုပြီးပါပါပြီးတော့မှနာယုတ်အကြောင်းအကျိုးကိုနောက်တစ်ဆင့်တက်တယ်ဩစွန့်တတ်တဲ့ပုဂ္ဂိုလ်တတ္တဝါမဟုတ်ဘာသာဟုတ်လဲအနိစ္စဒုက္ခအနတ္တလားဟုတ်ပါသည်အဟုတ်ကိုအဟုတ်တိုင်းရှုမြင်တဲ့ဉာဏ်သည်ဝိပဿနာဉာဏ်မပြတ်နှလုံးသွင်းခြင်းသည်ဝိပဿနာကိုကျင့်သုံးတယ်လို့ဆိုပါသည်ဟုတ်ကဲ့လားကိုင်းတစ်ခေါက်လိုက်ဆိုလိုက်အောင်ဥစ္စာရာပတဝကံမေသံသမကာရီဟောတိဥစ္စာရာပတဝကံမေသံသမကာရီဟောတိဥစ္စာရာပတဝကံမေသံသမကာရီဟောတိနားကြစို့